Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် March 18ရက်စာသားပရိနိညာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မအခင်ပြုထွေးပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမတင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။အီရန်နဲ့ဆီးရီးယားမှာ IS အဖွဲ့ရဲ့ကျူးလွန်မှုတွေကလူမျိုးတုံးတက်ပြတ်မှုမြောက်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ရွှေပြောင်းဒုက္ခသည်အရေးနောက်ဆုံးသဘောတူညီချက်တစ်ခုရဖို့တူရကီနဲ့ဥရောပသမဂ္ဂကိုဆွေးနွေးနေပါတယ်။အမေရိကန်စစ်တပ်ရဲ့သမရိုးကျစစ်ပွဲဆင်နွှဲနိုင်စမ်းအပေါ်စစ်ဖက်ခေါင်းဆောင်တွေစိုးရိမ်နေကြောင်းပြောကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။မြန်မာလူမှုရေးရဲ့ကံကွက်မှုကြောင့်ရပ်ဆိုင်ထားတဲ့မြစ်ဆုံရေကာတာစီမံကိန်းကိုအစိုးရတက်လက်ထက်မှပြန်လည်စတင်နိုင်အောင်ကြိုးပမ်းမယ်လို့တရုတ်ထိုင်တန်းရရှိသူကပြောပါရယ
်။2021ပဲမြန်မာ政府ကတူ
တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးဒီယွန်ချန်မင်းပြောသွားတာပါ။မြစ်ဆုံစီမံကိန်းပြန်စားဖို့တရုတ်ဘက်ကအခုလိုဖိအားပေးမှုတွေကအစိုးရတက်အတွက်ဘယ်လိုစိန်ခေါ်မှုတွေဖြစ်လာနိုင်ပါသလဲ။မကြခင်ပြည်စုံနာဆင်နေပါရယ်။တခါဒီအစိုးရတက်လက်ထက်မှဝန်ကြီးဌာနတွေကိုပေါင်းစည်းတာလျှော့ချတာတွေလုပ်သွားဖို့သမ္မတသစ်ကဒီကနေ့အဆိုပြုလိုက်တဲ့အပေါ်မြန်မာရေးသုံးသပ်သူတွေနဲ့မြန်မာပြည်သူတွေရဲ့သဘောထားအမြင်တွေကိုလည်းကြားဖို့ရှိပါရယ်။တခါမြန်မာနိုင်ငံလူခွင့်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရင်းညီလာခံမှာဒီကနေ့ဘာတွေသုံးသပ်တင်ပြခဲ့ကြသလဲဆိုတာကိုလည်းနားဆင်ရပါမယ်။ဒီရာတွေကိုမတင်ပြခင်မှာအရင်ဆုံးကတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိင်းနဲ့မတ်တင်ကြီးထိုက်တို့ကတက်လက်ကြီးညာပေးကြပါမယ်ရှင
် IS အစွန်ရောက်ဘက်ကကျူးလွန်တဲ့စုသွန်းရေးဆက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုမြောက်တယ်လို့သူသတ်မှတ်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အီရန်နဲ့ဆီးရီးယားကဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေပေါ် IS အစွန်ရောက်ဘက်ရဲ့ကကျူးလွန်တဲ့စုသွန်းရေးဆက်မှုတွေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တစ်ခုကိုမလာ18ရက်နေ့နောက်ဆုံးထားပြီးပေးဖို့ကွန်ကရစ်လွှတ်တော်ကသမ္မတဥဘာမအစိုးရကိုသတ်မှတ်ပေးထားတဲ့နောက်ဆုံးနေ့ဒီကနေ့မှာဝန်ကြီးကယ်ရီကအဲ့လိုကြေညာတာပါသတ်မှတ်ပေးထားတဲ့နောက်ဆုံးရက်အမီအစိုးရအဖွဲ့အနေနဲ့ဆုံးဖြတ်ပေးနိုင်မှာမဟုတ်ဘူးဆိုပြီးဗိုလ်ထူးနေတုန်းကတော့မစ္စတာကယ်ရီကပြောခဲ့ပါသေးတယ်တခြားနိုင်ငံတစ်ခုမှာလူမျိုးတုံးတက်ပြတ်မှုဒါမှမဟုတ်လူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်တာဟာအမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေကြောင်းအရတာဝန်တစ်ခုခုရှိတယ်ဆိုတဲ့အတိတ်ပဲမသက်ရောက်ဘူးလို့နိုင်ငံသားရေးဝန်ကြီးဌာနကပြောထားဟုပါတယ်ဒါပေမဲ့လည်းလူမျိုးတုံးတက်ပြတ်မှုအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်တာဟာမူဝါဒရေးရပိုင်းမှာတည်ရောက်မှုတစုံတရာတော့ရှိလာမှာပါအထူးသဖြင့်လူမျိုးစုတစ်ခုခုဒါမှမဟုတ်နိုင်ငံတစ်ခုခုကကြီးမားတဲ့လူဦးရေတစုကိုရွေချက်ရှိရှိနဲ့တက်ပြတ်တာကိုလူမျိုးတုံးတက်ပြတ်မှုအဖြစ်သတ်မှတ်ထားပါတယ
်ဆီးရီးယားနဲ့အီရတ်နိုင်ငံတွေက IS စစ်သွေးကြောအဖွဲ့ကိုစစ်ရေးအရတိုးမြှင့်တိုက်ခိုက်ခဲ့တာကြောင့်လွန်ခဲ့တဲ့15လအတွင်း IS အဖွဲ့ရဲ့နယ်မြေ22ရာခိုင်နှုန်းဆုံးရှုံးသွားပါတယ်ဒါအပြင်ဒီနှစ်ဆကတည်းကဆိုရင်နယ်မြေ8ရာခိုင်နှုန်းဆုံးရှုံးတာရှိပါသေးတယ်ဒါဟာ IHS ဂျိန်စောင့်ကြည့်လေးလာရေးအဖွဲ့ရဲ့လေးလာသုံးသက်ချက်အရာသိလာတဲ့ရလတ်ပါစစ်သွေးကြတွေဟာပိုပြီးတီးခြားဖြစ်လာနေပြီးတော့ရောနေကြဆင်းလာနေပုံရတယ်လို့ IHS ဂျိန်အဖွဲ့ကပြောပါတယ် IS အဖွဲ့ကမြို့တော်အဖြစ်သတ်မှတ်ထားတဲ့ရက်ကန်နဲ့တူရကီနယ်စပ်အကြားဆီးရီးယားမြောက်ပိုင်းဒေသကို IHS အဖွဲ့ကထောက်ပြပါတယ်အဲ့ဒီဒေသမှာရုရှားနဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်မြေပြင်မှာခတ်နဲ့ဆွန်နီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်စစ်သွေးကြတွေကိုမောင်းထုတ်လိုက်နိုင်ပြီးနေဆက်ဖြတ်တဲ့အဓိကနေရာတွေ IS လက်အောက်ကလွတ်သွားပါတယ်။အခုဆိုရင် IS အဖွဲ့ဟာဆီးရီးယားနယ်မြေအစိအပိုင်းလေးတစ်ခုကိုပဲထိန်းသိမ်းထားနိုင်ပြီးတော့အဲ့ဒီကနေထောက်ပံ့ရေးပစ္စည်းတွေနဲ့တိုက်ခိုက်သူတွေကိုတူရကီနိုင်ငံကနေခိုးသွင်းနေပါတယ
်။ဆီးရီးယားနိုင်ငံကနေရုရှားတပ်ဖွဲ့တွေကိုယူသိမ်းထားတယ်ဆိုတာတော့မှပဲလိုအပ်တယ်ဆိုရင်နိုင်ငံပိုင်းတွင်အဲ့ဒီကိုရုရှားတပ်ဖွဲ့တွေပြန်လွှတ်နိုင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ပရိပခါရှင်မြင့်လာအောင်သူမလုပ်ချင်ပါဘူးလို့ CRS စစ်ပွဲမှာတာဝန်ထမ်းဆောင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုဂုံပြုချင်းမြင့်တဲ့အခမ်းအနားမှာသမရပူတင်ကပြောပါတယ်။ဆီးရီးယားအနာပိုင်းတွင်တဲ့သမရဘာရှာရဲ့အဆက်ကိုတိုက်နေတဲ့အတိုက်ခံအဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးသဘောတူညီချက်တစ်ခုရလာဖို့အတွက်တာမန်တွေးကြည့်ုံနဲ့သိနိုင်တဲ့အသည့်မျိုးရှိလာမယ်လို့သူမျှော်လင့်နေကြောင်းလဲမစ္စတာပူတင်ကပြောပါတယ်။ဆီးရီးယားကတပ်ဖွဲ့အများစုကိုယုံသိမ်းနေတာ၂ရက်၃ရက်အတွင်းပြီးမယ်လို့ရုရှားလေတပ်ဦးစီးချုပ်ကပြောပါတယ်။ဆီးရီးယားမှာရုရှားတပ်ဖွဲ့ဝင်3000ကနေ6000တိရှိမယ်လို့အမေရိကန်ပြည်ထောင်စုကခန့်မှန်းထားပြီးတပ်ဖွဲ့တွေစုခွာပြီးတဲ့နောက်အင်အား1000လောက်ဆက်ထားမယ်လို့ရုရှားကပြောပါတယ်
။ဘရက်ဆဲလ်မြို့တော်မှာဒီကနေ့နဲ့မနေ့ပြန်2ရက်ချင်းကြာချင်းပမဲ့ထိပ်သီးအစည်းအဝေးမှာရွှေပြောင်းဒုက္ခသည်ဆိုင်ရာနဲ့ပတ်သက်ပြီးတူရကီနိုင်ငံနဲ့နောက်ဆုံးသဘောတူညီချက်ရမယ်လို့ဥရောပသမ္မတ EU ခေါင်းဆောင်တွေမျှော်လင့်ထားကြပါတယ်။ဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတော့တစ်ခုကတော့ EU အရှေ့ဘက်အစွန်းကနိုင်ငံတွေရဲ့အရေးမြစ်တွေကုန်ခတ်မဲ့အရေးကနေတက်တာစေဖို့ထောက်ပံ့များစွာသောရွှေပြောင်းဒုက္ခသည်တွေကိုတူရကီနိုင်ငံကိုပြန်ပို့မယ်အငင်းပွားပွဲအစီအစဉ်တစ်ခုပါဝင်ပါတယ်။တူရကီကရွှေပြောင်းဒုက္ခသည်တယောက်ကိုလက်ခံတိုင်းမှာတူရကီမှာရှိတဲ့ဆီးရီးယားဒုက္ခသည်တယောက်ကိုလက်ခံမယ်လို့ EU ကပြောပါတယ်။ စုစုပေါင်းဒုက္ခသည်9000လောက်အထိကိုလက်ခံမယ်လို့ EU ကပြောပြီးကုလသမဂ္ဂဒုက္ခသည်အေဂျင်စီကကြီးချက်မဲ့လုပ်ငန်းစဉ်အောက်မှာအဲ့ဒီဒုက္ခသည်တွေကိုဥရောပမှာအခြေစိုက်နေထိုင်ရအောင်လုပ်ပေးမယ်လို့ဆိုပါတယ်။လူတွေခံစားနေရတဲ့ဘေးဒုက္ခသည်တွေတက်တာစီဖို့နဲ့တည်ငြိမ်မှုရှိအောင်ပြန်ပြီးထိမ့်သိမ့်ဖို့လိုအပ်တဲ့တာမန်နဲ့မတူတဲ့ယာယီလှုပ်ဆောင်ချက်တွေချမှတ်လှုပ်ဆောင်ဖို့ပူးတဲ့ထုတ်ပြန်ချက်မူကြမ်းမှာတောင်းဆိုထားပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 1239လှိုင်းဒိုမီတာ25 kHz 1196လှိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေကြာတာပြင်းရပဲ့တဲ့တွင်ကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်ရုရှားအီရန်နဲ့မြောက်ကိုရီးယားတို့လိုနိုင်ငံတွေကစစ်တပ်တွေနဲ့သမရိုးကျစစ်ပွဲဆင်နွှဲနိုင်မဲ့စွမ်းရည်အပေါ်စိုးရိမ်နေကြောင်းအမေရိကန်စစ်ဘက်ခေါင်းဆောင်တွေဗိုလ်ဒူးနီကပြောကြပါတယ်။အမေရိကန်စစ်ဘက်အနေနဲ့အရှိလေပိုင်းမှာအကြမ်းဖက်ဝါရတံပြန်ရေးနဲ့လက်နက်ကင်ထောက်ချောက်မှုနှိမ်နင်းရေးတွေကိုအာရုံစိုက်နေရတာကြောင့်ကမ္ဘာရဲ့တခြားတနေရာမှာသာပြိပခါဖြစ်လာရင်ရှုပ်ထွေးတဲ့တိုက်ပွဲမျိုးကိုရင်ဆိုင်ဖို့ရာအစီအစဉ်ချပြင်ဆင်ဖို့စွမ်းရင်အရင်းအမြစ်လုံလောက်မရှိဘူးလို့အမေရိကန်ကြီးတဲ့အုပ်စုချုပ်ဗိုလ်ချုပ်ကြီးမာခ်မီလီကအောက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီကိုပြောတာပါဒီတော့ဒီမှာပဲမြောက်ကိုရီးယားကအခုနောက်ဆုံးနျူကလ িয়ার နဲ့ပဲ့ထိန်တုံးကြီးစမ်းသပ်တာတွေလုပ်ခဲ့တဲ့အပေါ်အမေရိကန်ကနောက်ထပ်တန်ခတ်ရေးယူမှုတွေချမှတ်လိုက်ပါတယ်မြောက်ကိုရီးယားအနေနဲ့နိုင်ငံတကာလိုက်နာလှုပ်ဆောင်ရမှာတွေနဲ့အညီလုပ်လာတဲ့အထိမြောက်ကိုရီးယားကိုဆက်ပြီးအရေးယူသွားမယ်လို့သမရအင်ဂျီလိုပြောခွင့်ရ George Ernest ကပြောပါတယ
်။တရုတ်နိုင်ငံမှာဒီကနေ့ကစတင်ပြီးအာဏာသက်ရောက်တဲ့ online မှာတင်နာတွေအပေါ်စီကံသတ်မှတ်ချက်အသစ်တွေဟာ cyber internet ကိုပိုပြီးတင်းထင်းကျပ်ကျပ်ထိန်းချုပ်ဖို့အာဏာပိုင်တွေကိုဥပဒေကြောင့်အရခိုင်မာရှင်းလင်းတဲ့လုပ်ပိုင်ခွင့်အာဏာတွေပေးလိုက်တာဖြစ်ပါတယ်။ဒါအပြင်ပုံနှိပ်စာနယ်ဇင်းတွေမရတဲ့အာသာချက်တွေကြောင့်ဥပဒေကြောင့်အရလက်ဟာမှုတွေကိုလည်း short ချလိုက်နိုင်ပါတယ်။ဒါပေမဲ့လည်းအခုစီကံသတ်မှတ်ချက်အသစ်တွေဟာတိတ်ကိုကျေပြန့်လွန်းတဲ့အတွက်အလင်းတင့်တယ်လို့အရေးယူလှုပ်ဆောင်မှုတစ်ခုခုဟာဒေါ်လာဘီလီယံပေါင်းများစွာတန်းတဲ့ထွန်းသစ်လုပ်ငန်းတွေရဲ့အလားအလာကိုထိခိုက်စေလိမ့်မယ်လို့လေ့လာသူတွေကသတိပေးပါတယ်။တရုတ်နိုင်ငံမှာအင်တာနက်အသုံးပြုသူ 54.3% သန်းကျပ်ရှိပြီးလက်ကင်ဖုန်းလိုမိုဘိုင်းပစ္စည်းတွေပေါ်မှာအွန်လိုင်းဂိမ်းတွေကိုကစားကြတဲ့တန်ဖိုးငွေဟာပြီးခဲ့တဲ့နှစ်က 21.8 ဘီလီယံအထိရှိခဲ့ပါတယ်။ဒီ online game လုပ်ငန်းဟာလည်းအခုစီကန်းသစ်တွေအရာစောင့်ကြည့်ကြီးကြပ်ခံရမဲ့အထဲမှာပါနေပါတယ်။ဒါပေမဲ့လည်း company တစ်ခုချင်းစီကိုလိုက်ပြီးကြီးကြပ်မဲ့အစား Apple App Store ဒါမှမဟုတ် Google Play လို့ online ပေါ်ကနေ app ဖြန့်တဲ့ company တွေကိုတရုတ်အာဏာပိုင်တွေပို့ပြီးဖိအားပေးပွဲရှိနေပါတယ်
။တူရကီနိုင်ငံမှာရှိတဲ့ဂျာမနီနိုင်ငံရဲ့တန်တန်ရေးဌာနတွေနဲ့အကြောင်းတွေကိုလူညုံရေးအကြောင်းပြချက်တွေနဲ့ဒီကနေ့ပိတ်ထားပါတယ်။တိုက်ခိုက်မှုဖြစ်လာနိုင်ခြေရှိတယ်ဆိုတော့ခိုင်လုံတဲ့သတင်းတွေကိုလူညုံရေးတပ်ဖွဲ့တွေကြားထားတာကြောင့်အန်ကာရာမြို့တော်ကတန်ယုံအစ္စတန်ဘူမြို့ကကောင်စစ်ဝင်ယုံနဲ့အဲဒီမြို့နှစ်မြို့လုံးမှာရှိတဲ့ဂျာမန်ကျောင်းတွေကိုပိတ်ထားလိုက်ရတယ်လို့ဂျာမန်နိုင်ငံသားဝင်ကြီးဖရန့်ဗော်လ်ဒါစတိုင်မိုင်ယာကဘာလင်မြို့တော်မှာသတင်းတောက်တွေကိုပြောပါတယ်။ဂျာမန်နိုင်ငံသားတွေကိုကာကွယ်ဖို့အတွက်ကြိုတင်တတိပြုလှုပ်ဆောင်ချက်အနေနဲ့အခုလိုလုပ်ဖို့လိုအပ်တာဖြစ်တယ်လို့ဝင်ကြီးစတိုင်မိုင်ယာကပြောပါတယ်။တူရကီကလူညုံရေးအခြေအနေနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုဆိုင်ရာနောက်ထပ်သတင်းအချက်အလက်ရဖို့ဂျာမနီနိုင်ငံအနေနဲ့စူးစမ်းနေတယ်လို့လည်းဝင်ကြီးကပြောပါတယ်။လက်ရှိအခြေအနေအောက်မှာတူရကီရဲတပ်ဖွဲ့ရဲ့ပူးပေါင်းဆောင်ရွက်မှုတွေကျေးဇူးတင်တဲ့အကြောင်းလဲဂျာမန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။တူရကီကတန်တမာရေးဌာနတွေကိုရှောင်ချဖို့နဲ့လာမယ့်ရက်တွေအတွင်းခီးသွွားလာမှုဆိုင်ရာသတိပေးချက်တွေကိုစောင့်ကြည့်ကြဖို့ဂျာမန်နိုင်ငံသားရဲ့ဌာနကဂျာမန်နိုင်ငံသားတွေကိုတိုက်တွန်းထားပါတယ်
။ဒေါ်နယ်ထရန့်အမေရိကန်သမ္မတဖြစ်လာမယ့်အရေးကကမ္ဘာကြီးရင်ဆိုင်နေရတဲ့6ခုမြောက်အကြီးမားဆုံးချင်းချောက်မှုဖြစ်တယ်လို့ဗြိတိသျှသုတေသနအဖွဲ့ EIU ရဲ့စမ်းစစ်ချက်တစ်ခုမှာဖော်ပြပါတယ်။ဒေါ်နယ်ထရန့်အမေရိကန်သမ္မတဖြစ်လာမယ့်အရေးဟာအကြမ်းဖက်ဝါဒကြောင့်ကမ္ဘာစီးပွားရေးမတည်မငြိမ်ဖြစ်စေမယ့်အရေးနဲ့ချင်းချောက်မှုဒန်းတူရှိနေတယ်ဆိုပြီး EIU ရဲ့စစ်စစ်ချက်ကဖော်ပြလိုက်တာဖြစ်ပါတယ်။ EIU ရဲ့နောက်ဆုံးကမ္ဘာတလွှာအန္တရာယ်ကြီးမားမှုအဆင့်သတ်မှတ်ချက်မှာတော့တရုတ်ရဲ့စီးပွားရေးတည်တည်တသာကျဆင်းလာမှုကထိတ်ဆုံးမှရှိနေပါတယ်။အဲ့ဒီနောက်မှာတော့ဆီးရီးယားနဲ့ယူကရိန်းနိုင်ငံတွင်ရုရှားရဲ့စီးရေးဆွတ်ဖက်မှုကြောင့်စီးရေးခေတ္တတစ်ခုပေါ်ပေါက်လာခဲ့မှုနောက်ထွန်းသစ္စာဈေးကွက်တွေအတွင်းစီးပွားရေးလုပ်ငန်းကြီးတွေရဲ့ကြွေးမြီပြဿနာဥရောပသမဂ္ဂအတွင်းအကွဲအပြဲပြဿနာတွေကချင်းချောက်မှုတွေဖြစ်ရှိနေပါတယ်။နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရဖို့မမြင်တဲ့အကြောင်း EIU ကပြောပါတယ်။ဒါပေမဲ့ဖြစ်လာနိုင်တဲ့အခြေအနေအလားအလာကအသင့်တင့်လောက်ရှိနေသေးပြီးသူသာသမရဖြစ်လာရင်ဒါကအကျိုးဆက်ကြီးကြီးမားမားရှိလာမယ်လို့လည်းဗြိတိန်သုတေသနအဖွဲ့ EIU ကပြောဆိုလိုက်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေကနောက်ဆုံးကြိုင်နေတဲ့သူ့ရဲ့ပြိုင်ပွဲနှစ်ဦးနဲ့စကားဆက်ထိုးပွဲလုပ်မယ်စားသူဆိုအားဖြင့်မိန်ကုန်းကြီးတစ်ခုကိုတနင်္လာနေ့မှာပြောဖို့ Donald Trump ကစီစဉ်နေပါတယ်။ Republican တွေအနေနဲ့စကားဆက်ထိုးပွဲတွေအလုံးလောက်လုပ်ထားပြီးဖြစ်ပြီး ယူဒါပြည်နယ်ဆော့လစ်မြို့မှာလုပ်မဲ့စကားစစ်တူဘက်ကိုသူမတက်ဘူးလို့ Trump ကပြောပါတယ်။ Trump မတက်ဘူးဆိုရင်တော့သူလည်းမတက်ဘူးလို့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးJohn Kasich ကလည်းပြောပါတယ်။စကားစစ်တူဘက်ကို Trump တက်လာဖို့အတွက်လူထုက online မှာလက်မှတ်ရေးထိုးတောင်းဆိုကြဖို့အထက်လွှတ်တော်မှာ Ted Cruz ကတိုက်တွန်းနေပါတယ်။ပါတီညီလကံကိုယ်စားလှယ်ရေးတွက်မှာတော့ Trump က683မှန်းရထားပြီး Cruz က410နဲ့နောက်ကလိုက်နေပါတယ်။ Utah နဲ့ Arizona ပြည်နယ်တွေမှာ Republican Primary ပနာမရွေးချယ်ပွဲတွေမတိုင်ခင်လာမယ့်တနင်္လာနေ့မှာစကားစစ်တူပွဲလို့အစီအစဉ်ထားတာပါ။ Democratic Party ဘက်မှာတော့အဲ့ဒီပြည်နယ်တွေအပြင် Idaho ပြည်နယ်မှာလည်းလာမယ့်အင်္ဂါနေ့ကျရင် Caucus ပနာမရွေးချယ်ပွဲလို့ဖို့ရှိပါတယ်။ Brazil သမ္မတ Dilma Rousseff ကသမ္မတဟောင်း Luiz Inácio Lula da Silva ကိုသူ့ရဲ့အရာရှိချုပ်အဖြစ်ခန့်လိုက်ပြီးတဲ့နောက်သမ္မတနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကပြန်ပြီးတောင်းဆိုလာကြပါတယ်။သမတဟောင်းလူလာကိုအခုလိုခန့်လိုက်တဲ့ပေါ်ဘရာဇီးမျိုးကြီးအများအပြားမှာဆန္ဒပြသူတွေကပြစ်တင်ရှုတ်ချကြပါတယ်။ဒါဟာနိုင်ငံပိုင်ပီထရိုဘရစ်ရေနံကုမ္ပဏီပါဝင်ပတ်သက်နေတဲ့ငွေမဲခေါ်ဝါချမှုအရှုပ်တော်ပုံတစ်ခုနဲ့ဆက်စပ်ပြီးသမတဟောင်းကိုအေးအေးယူမခံရအောင်ကာကွယ်ပေးဖို့ဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။သမတဟောင်းလူလာနဲ့လက်ရှိသမတရူဆက်တို့အကြားတယ်လီဖုန်းဆက်သွယ်ပြောဆိုချက်တွေကိုမကြသေးခင်ကထုတ်ပြန်ပေးလိုက်တဲ့အထက်မှာအေးအေးယူမခံရဖို့အတွက်သမတဟောင်းကအကူအညီတောင်းနေဆိုတာပြနေတယ်လို့ပီထရိုဘရစ်အရှုပ်တော်ပုံစုံစမ်းစစ်ဆေးမှုကိုဦးဆောင်လုပ်နေတဲ့တရားသူကြီးတူကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်ကီထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မြင့်မြန်ချက်တွေကိုတက်လက်တင်ပြပေးပါမယ်။အရင်ဆုံးတော့မြေဆုံစီမံကိန်းပြန်ဆဖို့တရုတ်ဘက်ကဖိအားပေးနေတာနဲ့ပတ်သက်ပြီးတော့ပြောပြပေးခြင်းပါတယ်။ကန့်ကွက်ဆန္ဒပြမှုတွေနဲ့အကြီးကျယ်ကြုံခဲ့ရပြီးတဲ့နောက်ရပ်ဆိုင်းထားခဲ့ရတဲ့ကချင်ပြည်နယ်အတွင်းကမြေဆုံရေကာတာစီမံကိန်းကိုအစိုးရတဲ့လက်ထက်မှာပြန်ဆနိုင်အောင်တရုတ်နိုင်ငံကဆက်ပြီးကြိုးပမ်းသွားမယ်အကြောင်းအစစ်မြေတပ်တမန်တအူးကဒီကနေ့ပဲထပ်မံပြောဆိုလိုက်ပါတယ်။မကြသေးခင်ရက်တွေအတွင်းစီမံကိန်းပြန်ဆနိုင်ရေးတရုတ်အစိုးရအစစ်မြေအရာရှိတွေစက်တိုက်ဆိုသလိုပြောဆိုမှုတွေထွက်ပေါ်လာနေတဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်မဲ့အစိုးရအတွက်စိန်ခေါ်မှုတစ်ခုလည်းဖြစ်လာနိုင်ပါတယ်။ကိုအောင်လူကအပြည့်စုံပြပြပါမယ်ရှင်။
ပောင်းချင်တဲ့ဒေသခံလူမှုတိုင်ဝမ်ကိုထိခိုက်နိုင်တယ်ဆိုပြီးကန့်ကွက်မှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်တမန်တော်ဦးသိန်းစင်ဆိုရက2011ခုနှစ်ကတည်းကဆိုင်းငံ့ထားတဲ့စီမံကိန်းကိုပြန်ဆဖို့အစိုးရအသင်းနဲ့ဆွေးနွေးမယ်လို့တရုတ်နိုင်ငံကထပ်ပြောလိုက်တာဖြစ်ပါတယ်ဒေါ်လာတန်ပေါင်း3600အကုန်ကျခံပြီးတရုတ်နိုင်ငံကဆောက်လုပ်မဲ့စီမံကိန်းအတွက်သဘောတူညီချက်တွေဟာအခုချိန်ထိမပြတ်ပြတ်သေးဘူးလို့လည်းတရုတ်ဒုတိယနိုင်ငံကြားရေးဝန်ကြီးလူဆင်မန်းကဘေကျင်းမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါအ
ဲဟာ2012ပဲမြန်မာ政府ကကြွတာ
2011ခုနှစ်မှာမြန်မာအစိုးရကစီမံကိန်းကိုရက်လိုက်တာကအင်မတန်မှစိတ်မကောင်းစရာပါဒါပေမဲ့လည်းစာချုပ်ကအသက်ဝင်နေစေဖြစ်ပါတယ်စီမံကိန်း80နိုင်ရောပူပေါင်းဆောင်ရွက်နိုင်ဖို့နှစ်နိုင်ငံစလုံးအတွက်အရေးကြီးနေပါတယ်လက်ရှိအစိုးရအနေနဲ့စီမံကိန်းကိုပြန်ဆဖို့အချိန်မရှိတော့ဘူးလို့ထင်ပါတယ်အစိုးရတွေတက်လာတဲ့အချိန်ကြရင်တော့စီမံကိန်းပြန်ဆနိုင်အောင်တရုတ်အစိုးရကဆက်ပြီးဆွေးနွေးသွားမှာပါ
မြေဆုံရေကာတာစီမံကိန်းရပ်ဆိုင်းထားတဲ့အတွက်နှင်းနာမှုတွေရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကလည်းပြီးခဲ့တဲ့သတင်းပတ်ထဲပြောဆိုခဲ့သလိုဒီမတိုင်ခင်မှာလည်းမြန်မာနိုင်ငံဆိုင်ရာတရုတ်တံမကြီးကစီမံကိန်းပြန်ဆနိုင်မှုပြောဆိုခဲ့တာပါဒါပေမဲ့လည်းရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့ NLD အစိုးရတဲ့အနေနဲ့ကတော့လူရည်ရဲ့ဆန္ဒကိုအလေးထားစဉ်းစားဆုံးဖြတ်မှာဖြစ်တဲ့အကြောင်း NLD ပါတီရဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကပြောပါတယ်
NLD ကပြောရေးဆိုခွင့်ရှိတဲ့ဒေါက်တာဇော်မြင့်ဘောင်ကတော့ပြောပြီလေပြည်သူတွေရဲ့ဥစ္စာလူလားကျင့်နေတာလုပ်ပါမယ်ဆိုတာပြောပြီလေ။ဘာကြောင့်လဲဆိုတော့ပြုတ်ကလှုပ်ရှင်နိုင်တို့လူမရတော့ဘူးလေ။ဘာကြောင့်လဲဆိုတော့လူလူတွေကမကြိုက်ဘူးဆိုတော့ဒါလုပ်ဖို့တော့ NLD ရတော့အစီအစဉ်ရှိမှာမဟုတ်ပါဘူး။တစ်ဖက်ကကျွန်တော်တို့တော့ဒီလိုအနိုင်ကျင့်လို့တော့ရမယ်မထင်ပါဘူး။ဘာလို့လဲနိုင်ငံတကာဥပဒေတည်းရှိတယ်။ကျွန်တော်နောက်မှလည်းဘိုးဘွားလိုအဆူအမဟုတ်တော့ဘူး။ကျွန်တော်ရဲ့အဆူအနောက်မှလည်းကဘာတစ်ခုလုံးယက်တည်နေပြီဆိုတော့အကဘာတစ်ခုလုံးမှာကျွန်တော်တို့ဖြစ်ရှင်းတဲ့အချိန်မှာပါဝင်လာရမှာပဲလေ။
မြန်မာနိုင်ငံပေါ်နိုင်ငံရေးစီးပွားရေးရဩဇာညောင်းပြီးအရင်စစ်စိုးရရင်နဲ့ရင်းရင်းနှီးနှီးဆက်ဆံတယ်လို့အများကယူဆထားတဲ့တရုတ်နိုင်ငံအနေနဲ့မကြာခင်နှစ်တွေကဆက်လို့ NLD နဲ့ဆက်ဆံရေးတည်ဆောက်နိုင်မှုကြိုးပမ်းတဲ့လက္ခဏာတွေလည်းတွေ့ရပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာတုန်းကလည်း NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကိုတရုတ်သမ္မတရှီရှင်းဖြင့်ပေကျင်းမြို့တော်မှာလက်ခံတွေ့ဆုံခဲ့တယ်လို့ NLD ကရွေးချယ်ထားတဲ့ဦးထင်ကျော်ကိုဒီသတင်းပတ်ထဲသမ္မတသစ်ဖြစ်လွှတ်တော်ကတင်ပြောင်းလိုက်တဲ့အပေါ်မှာလည်းတရုတ်သမ္မတကဝမ်းမြောက်ခွင့်ယူကြောင်းပြောဆိုခဲ့တာပါ။ဒီမှာအစိုးရအသင်းနဲ့ဆက်ဆံရေးခိုင်မာအောင်လုပ်ရမယ့်အခြေမျိုးမှာတရုတ်အစိုးရအနေနဲ့မြစ်ဆုံရေကာတာစီမံကိန်းပြန်ဆဖို့ဖိအားပေးလာမယ်ဆိုရင်တော့ထိခိုက်မှုတွေကျွမ်းနိုင်တယ်လို့မြန်မာနိုင်ငံရေးတုံသက်သူဒေါက်တာရန်မျိုးသိန်းကသတိပေးပါတယ်
။ကျွန်တော်မြင်တော့လေဒေါ်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုအောက်မှာဖွဲ့စည်းခဲ့တဲ့ကမရဦးထင်ကျော်ဦးဆောင်တဲ့အစိုးရအဖွဲ့တနည်းအားဖြင့်ပြောရင်တော့ဒီ NLD အစိုးရအဖွဲ့လက်ထက်မှာတရုတ်ပြည်သူ့သမ္မတနိုင်ငံအပါအဝင်ပေါ့နိုင်ငံတကာကစီမံကိန်းကြီးတွေကိုအစမေရကြပြန်လဲတုံးတက်ပြီးတော့ပြည်သူလူထု ရဲ့ဆန္ဒသဘောထားနဲ့အညီပေါ်ဆောင်တာမျိုးကိုစီစစ်ပြီးတော့လှုပ်ဖို့ကျင့်စင်နေပြီးတော့ကျွန်တော်နားလေတယ်။အဲ့ဒီအတွက်ကြောင့်မလို့တရုတ်ပြည်သူ့သမ္မတနိုင်ငံအစိုးရနဲ့တရုတ်ပြည်သူ့သမ္မတနိုင်ငံကုမ္ပဏီတွေအနေနဲ့ဒီစီမံကိန်းလုပ်ငန်းတွေကိုအစိုးရရဲ့လက်ထက်မှာဖိအားပေးထုတ်အားပေးဆောင်ရွက်လာမယ်ဆိုရင်ပထမအဆင့်အနေနဲ့တော့မြန်မာပြည်သူလူထုစိတ်ရလုံးနဲ့တော့ထိတ်တိုက်တွေးလာနိုင်တဲ့အနေအထားမျိုးရှိပြီးတော့အဲ့ဒီကနေဆက်ဆက်ပြီးတရုတ်မြန်မာဆက်ဆံရေးပါထိတ်တိုက်ပေါ်ချလာနိုင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်သုံးသပ်ပါတယ
်။စစ်စွဲရဲ့လက်ထက်မှာသဘောတူညီချက်ရရှိထားခဲ့ကြတဲ့မြစ်ဆုံစီမံကိန်းပါဝင်မြန်မာနိုင်ငံတွင်တရုတ်နိုင်ငံကဝင်ရောက်လုပ်ကိုင်နေတဲ့စီမံကိန်းတွေဟာပွင့်လင်းမြင်သာမှုတွေအားနည်းတယ်လို့လည်းအများကထောက်ပြနေကြတာပါ။စကိုင်းတိုင်းမွန်ရွာခေကလက်ပလောင်းတောင်ကျင်းနေစီမံကိန်းရခိုင်ပြည်နယ်ကြောက်ဖြူစကင်းကနေတရုတ်နိုင်ငံယူနန်ပြည်နယ်တဲကိုရေနံနဲ့ဓာတ်ငွေပိုက်လိုက်ဖောက်လုပ်မဲ့စီမံကိန်းတွေမှာလည်းမြေယာသိမ်းဆည်းမှုတွေပတ်ဝန်းကျင်ထိခိုက်မှုတွေရှိတယ်ဆိုပြီးစန့်ကျင်ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်ပါတယ်ခင်ဗျာ
။မြစ်ဆုံစီမံကိန်းပြန်ဆဖို့တရုတ်ဘက်ကဖိအားပေးမှုတွေနဲ့မြန်မာအစိုးရတည်ရင်ဆိုင်ရနိုင်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့ကိုအောင်လွင်ဦးကစူးစီးတင်ပြပေးသွားတာပါ။မြန်မာသမ္မတတည်ရဲ့ဝန်ကြီးဌာနအဆိုပြုချက်အပေါ်မှာသုံးသက်ပြောဆိုမှုတွေကိုလည်းတလဲတပြပေးချင်ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်မဲ့မြန်မာအစိုးရတင့်မှာလက်ရှိဝန်ကြီးဌာနတချို့ကိုပေါင်းပြီးဝန်ကြီးဌာန22ခုနဲ့ပဲဖွဲ့စည်းလုပ်ကိုင်သွားဖို့သမ္မတတည်ကဒီနေ့လွှတ်တော်မှာအဆိုပြုထားပါတယ်။အရင်ကဒီဝန်ကြီးဌာနပေါင်း36ခုရှိခဲ့ရကနေဌာနတချို့ကိုပေါင်းစည်းလိုက်မှဖြစ်လို့ဝန်ကြီးဌာနပေါင်း10ခုကျော်လောက်ရော့ကျသွားမှဖြစ်ပြီးတော့ဝန်ကြီးဦးရေလည်းအများကြီးရော့သွားတော့မှာပါ။ဝန်ကြီးဦးရေ78ဦးနဲ့လောက်ကင်သွားမဲ့အစိုးရဝန်ကြီးအဖွဲ့အစည်းမှာဘယ်လိုစိန်ခေါ်မှုတွေရှိပြီးတော့ဘယ်လိုကြော်လာသွားနိုင်မလဲဆိုတာကိုကျွမ်းကျင်သူတွေကိုမေးမြန်းပြီးတော့ဦးဝင်းမေကစူးစီးတင်ပြထားပါရရှင်
။ပြည်တော်စုလွှတ်တော်အနေနဲ့စီစဉ်ထားတဲ့အတိုင်းပြည်တော်စုဝန်ကြီးဌာနအမည်နဲ့အရေးအတွက်ကိုဒီနေ့ထုတ်ပြန်ကြေညာရမှာသမ္မတရုံးဝန်ကြီးဌာန5ခုနောက်မိယထာတတုတွင်အားကစားသိပ္ပံနဲ့ဤပညာစတဲ့ဝန်ကြီးဌာနပေါင်း73ခုရော့သွားပြီးတိုင်းသားရေးရဝန်ကြီးဌာနအသစ်တစ်ခုတိုးလာပါတယ်။တချို့ဝန်ကြီးဌာနတွေကိုနှစ်ခုပေါင်းခဲ့ရမှာစိုက်ပျိုးရေးနဲ့မွေးမြူရေးပို့ဆောင်ရေးနဲ့ဆက်သွယ်ရေးယဉ်ကျေးမှုနဲ့သာသနာရေးလျှက်စစ်နဲ့စွန့်ရင်စီမံစည်းဝါးနဲ့ဗန္ဓာရေးအလုံသမားနဲ့လူဝင်မှုကြီးကြပ်ရေးစတာတွေကိုတခုတည်းပေါင်းလိုက်ကြပါတယ်။အစိုးရသုံးစီလျှော့ချနိုင်ဖို့အဓိကဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူတွေကဆိုခဲ့ပါတယ်။အဲဒီတော့အခုလိုဝန်ကြီးဌာနတွေလျှော့ချဖွဲ့စည်းလိုက်တာဟာအဓိကဘလို့အရေးပါပါလဲလို့မေးရမှာအစိုးရပြုပြင်ပြောင်းလဲတွေပေါ်မှာသူတေသနာလုပ်ပြီးကိုယ်တိုင်လည်းအကြံပေးလာခဲ့တဲ့တင်ပွားမဂဇင်းအက်ဒီတာဟောင်းဦးတင်မောင်တန်းက
သူပေါင်းပို့လိုက်တာရေးကြည့်ဆုံးကတော့တကယ်ပြောင်းမယ်ရှိဆိုတဲ့ပတင်းစကားပြည်သူဝန်ထမ်းတွေကြားထဲမှာရရှိသွားတာပဲဒါပြည်သူလူထုကြားထဲမှာလည်းရရှိသွားတာဒါအင်တာရေးကြည့်တယ်ကောင်းတယ်ကောင်းတယ်ဒါတော့တစ်ဖက်မှာလည်းမတိကြမရရတဲ့တို့ကြောင့်ຢာရဲ့တယောက်မှုကိုခံရတဲ့ဝန်ထမ်းတွေကတော့စိုးရိမ်ချက်တွေရှိကြမှာပေါ့နော်ဒါလေးကိုဘယ်လိုပြေပြောင်းအောင်လုပ်မလဲဘယ်လိုဒီနေ့ဖြစ်သွားအောင်လုပ်မလဲဆိုတာလေးကတော့စဉ်းစားဖို့လိုနေတယ်လို့ထင်တယ်။စဉ်းစားစဉ်းစားကြမှာပါ။
အဲ့ဒီတော့အခုလိုမူအရကောင်းပေမဲ့လက်ထွေမှာကြုံလာနိုင်တဲ့အခက်အခဲတွေအတွက်ရောဘလို့ထင်ပါသလဲလို့မေးရမှာဥတီမောင်တန်းကဆက်ပြီ
းပုဂ္ဂလိကကုမ္ပဏီကြီးနှစ်ခုပေါင်းတာတော့မှပဲအင်ပတန်တူးချင်းစီမှာလည်းစိတ်ပြမှန်းရတယ်မရေရမသိရမှုတွေကြုံရတယ်။သို့တော့လည်းစနစ်တကျလေ့လာပြီးတော့စနစ်တကျပေါင်းစည်းလိုက်လို့ရှိရင်အခြေအနေကြီးပေါင်းစည်းမယ်ဆိုရင်တော့ကျွန်တော်ထင်တယ်ဒီလိုဖြစ်ပေါ်လာနိုင်တဲ့ပြဿနာတွေကိုရှင်းချတော့လို့ရတယ်လို့ကျွန်တော်ထင်တယ
်။ဒါအပြင်အစိုးရစီမံခန့်ခွဲမှုပြည်ပင်ပြောင်းလဲတွေကိုကမ္ဘာ့ဘဏ်အဖွဲ့မှသုတေသနလှုပ်အကြံပေးနေတဲ့မတ်ချီပြာချစ်စောကလည်းအခုလိုဝန်ကြီးဌာနပေါင်းစည်းမှုအပေါ်စိန်ခေါ်မှုတွေကိုအခုလိုအသေးစိတ်အကြံပြုပါတယ်
။ဒီခဏကြီးနှစ်ခုပေါင်းစည်းနေပေါ့နော်။ဥပမာဆိုလို့ရှိရင်ဒီစီမံကိန်းနဲ့ဘဏ်အရေးနဲ့ပေါင်းစည်းနေ။ပေါင်းစည်းရဆိုလို့ရှိရင်အပြင်ဝင်ငွေနှစ်ယောက်ရှိရေအဲ့အပြင်ဝင်နှစ်ယောက်ရဲ့အောက်မှာဘယ်လိုပေါင်းစည်းမလဲပေါ့နော်။အပြင်ဒီကိနေတိုင်းအစ်စ်ခရိုင်အစ်စ်မျိုးနဲ့အစ်စ်မျိုးတော့ဘယ်လိုမျိုးပေါက်စီနေအဖြစ်အဖြစ်ကဒီမင်းဆိုင်ရာဘက်မှာတော်တော်လေးကို challenge ကြီးများနေဖြစ်နေ
။အဲ့ဒီတော့အခုလိုစိန်ခေါ်ချက်တွေကိုဖြည့်ရှင်းဖို့ဘယ်လိုအသေးစိတ်ပြင်ဆင်မှုတွေလုပ်ရပါမလဲလို့မေးရမှာဝန်ထမ်းတွေရဲ့လစာနဲ့ခန်းစားခွင့်တွေကိုပါလက်ရှိသုတေသနလုပ်နေတဲ့မတ်ချီပြာချစ်စောက functional review လို့ခေါ်တဲ့လုပ်ငန်းဆောင်ရွက်မှုအဆင့်ဆင့်သုံးသပ်ချက်နဲ့ဝန်ထမ်းကျွမ်းကျင်မှုစွမ်းရည်ဆိုင်ရာမူပေါင်းတွေပြင်ထားဖို့လိုတယ်လို့ဆိုပါတယ်
။ကိုပြန်ပြီးတော့ functional review ပေါ့ဌာနရဲ့ကိုကပါလေပေါ့နော်ဌာနရဲ့အလုပ်သူတောင်းရင်ဆက်ဆောင်ရမယ့်အလုပ်ကပါလေနောက်ပြီး policy formulation ပေါ့နော်ဒီဌာနကြီးမှာဒီဝန်ကြီးဌာနတစ်ခုလုံးမှာ policy formulation လုပ်ဖို့ရေနောက်တစ်ခုအဲ့ policy ကို account ထဲပေါ်မယ်ဒီဝန်ထမ်းတွေနဲ့ဖြည့်ဆက်ပေးမယ် permanent secretary နဲ့အောက်ကဝန်ထမ်းတွေအကုန်လုံးအဲ့ဒါကြီးအကုန်လုံးတစ်ခုအစ်စ်နိုင်ကိုပြန်ပြီးတော့ functional review လေ
အဲ့ဒီတော့ အခုလိုဝန်ကြီးဌာနတွေပေါင်းပြီးရှော့ချဖွဲ့စည်းတဲ့ပေါ်လက်ထွေမှာဘလို့ဖြစ်လာမယ်လို့မြင်ပါလဲလို့မေးရမှာတော့ကြည်ပါချစ်စော့ကပဲသူ့အနေနဲ့အကောင်းမြင်တဲ့နိုင်ငံတကာကလည်းပူးပေါင်းဆောင်ရွက်ကူညီမှုတွေပိုများလာပြီးမူဝါဒချမှတ်လှုပ်ဆောင်အကောင်အထည်ဖော်ရမှာပိုထိရောက်လာနိုင်တယ်လို့ဆိုပါတယ်ခင်ဗျာ
ဝန်ကြီးဌာနတချို့ပေါင်းစည်းဖို့သမရသစ်ကအဆိုပြုထားတဲ့အပေါ်မှာဒီကြောင့်ညသူတို့ရဲ့သုံးသက်ချက်တွေကိုဦးဝင်းမင်းကစူးစီးတင်ပြပေးခဲ့တာပါတစ်ဆက်တည်းမှာပဲဒီသမရသစ်ရဲ့ဒီအဆိုပြုချက်အပေါ်မှာပြည်ပရောက်မြန်မာအလုပ်သမားတွေနဲ့မြန်မာရေးလှုပ်ရှားသူတွေရဲ့အမြင်ကိုလည်းကြည့်အောင်ပါဒီနေ့ဒီသမရသစ်ရဲ့အဆိုပြုချက်ထဲမှာအလုပ်သမားအလုပ်အကိုင်နဲ့လူမှုဖူလုံရေးဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနနှစ်ခုကိုပေါင်းပြီးတော့အလုပ်သမားလူမှုဝန်အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအဖြစ်နဲ့တခုတည်းထားရှိဖို့အဆိုပြုထားတာလည်းပါပါတယ်ဒီအဆိုပြုချက်ဟာပြည်ပထွက်အလုပ်လုပ်ကိုင်နေကြတဲ့ရွှေ့ပြောင်းအလုပ်သမားတွေအတွက်ပို့ပြီးတော့အဆင်ပြေလာနိုင်တယ်လို့ဆိုပြီးရွှေ့ပြောင်းအလုပ်သမားရေးဆောင်ရွက်သူတွေနဲ့အလုပ်ကိုင်ရှာဖွေရေးအေဂျင်စီတချို့ကတော့ကြိုဆိုကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်မအေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ရှင
်အရင်အစိုးရလက်ထက်မှာဝန်ကြီးဌာန36ခုရှိခဲ့ပြီးဒီထဲကဝန်ကြီးဌာနတွေကိုချစ်ချစ်လေးလေးဖြစ်အောင်ပြန်လဲပြင်ဆင်ပြီးတချို့ကိုဖျက်သိမ်းပြီးတချို့ကိုပြန်လဲပေါင်းစည်းကဝန်ကြီးဌာန20ခုကိုသာထားရှိမယ်ဆိုပြီးလက်ရှိဖွဲ့စည်းမဲ့ NLD အစိုးရတက်ကဆုံးဖြတ်ထားတာပါဒါဟာအစိုးရအသုံးစရိတ်တွေကိုရှော့ချဖို့အတွက်ရည်ရွယ်ခဲ့တာလို့လဲဆိုပါတယ်ပြပကိုထွက်ပြီးအလုပ်လုပ်ကင်နေတဲ့ရွှေပြောင်းလုံသမားတွေဟာတိုင်းပြည်လူဦးရေရဲ့ဆရာကိုင်းနှုံးခန့်ရှိတယ်ဆိုပြီးရွှေပြောင်းလုံသမားရေးလှုပ်ဆောင်နေသူတွေကခံမှန်းတွက်ဆထားတာပါဒီလိုနိုင်ငံအပြောင်းလဲဖြစ်နေတဲ့ကာလမှာလူဝင်မှုကြီးကြပ်ရေးဌာနနဲ့အလုပ်သမားဝန်ကြီးဌာနနှစ်ခုပေါင်းမဲ့ကိစ္စကြောင့်ရွှေ့ပြောင်းလုပ်သမားတွေအတွက်ဘာတွေအကျိုးရလဒ်တွေဖြစ်လာနိုင်တယ်လဲဆိုတာကိုတော့ထိုင်းနိုင်ငံကရွှေ့ပြောင်းလုပ်သမားရေးလှုပ်ဆောင်နေသူဦးမိုးကျိုးကအခုလိုပြောပါတယ
်။သောက်သာရထောက်ထားရေးလုပ်ချက်ကမှာညွန်ကြားတာလွယ်ကူမြန်ဆန်တယ်။ပြီးတော့ရွှေ့ပြောင်းလုပ်သမားတွေမှာတော်တော်များများအနေသားမှပုံနေလို့ကြောက်ရင်းလို့ဆိုရယ်စားစားနဲ့ထောက်တာကြီးပြည်စုံမရှိကြဘူးအဲ့ဒီလိုအပ်ချက်တွေကိုမြန်မြန်ဆန်ဆန်ဖြည့်ပြီးပြည်မယ်လို့ယုံကြည်ရတယ
်မလေးရှားနိုင်ငံကအလို့သမားတင်ပို့နေတဲ့အေဂျင်စီတစ်ခုကတာဝန်ရှိသူတဦးကလည်းဒီလိုဝန်ကြီးဌာနနှစ်ခုပေါင်းစည်းလိုက်တာဟာအလို့သမားတွေအတွက်အဆင်ပြေမှုတွေရှိလာမှာဖြစ်တယ်လို့လည်းဆိုလိုက်ပါတယ
်ပေါင်းရရင်တော့ပိုကောင်းတယ်ဆိုတာဟိုတခါကျရင်အလို့သမားဝန်ကြီးဌာနကစာအုပ်ဆုံးချိန်လောက်ကမှသွားပြီးတော့အစီအစဉ်ခံလာတယ်အဲ့တော့ဝန်ကြီးဌာနတစ်ခုဒီအောက်ကျွန်တော်ဒီအလို့သမားဝန်ကြီးအော်ဒယ်ထိုးထည့်လိုက်မယ်ဆိုရင်တော့ဟိုအလို့သမားဝန်ကြီးဌာနကပြီးရဆိုရင်အကုန်လုံးဒီစာအုပ်ရှိတာပါတော့တခါတစ်ခုတွေကလည်းကိစ္စပြတ်သွားတာပေါ့ပါပါပို့ပြီးပိုကောင်းတာပေါ့ပါရယ်ဝန်ကြီးဌာနတစ်ခုကိုသွားပြီးလောကမခံရတော့ဘူးပေါ့ခုနောက်ဆိုလောကကကြောက်ရလို့အလို့သမားဝန်ကြီးဌာနကကြောက်ရတယ်လို့ဖြစ်နေတာကြီးတော့လေဆက်လက်နှာခါကုန်တဲ့ကလေးတွေကဟိုစာအုပ်လာကြောက်ရင်လောကကအလုံးမဝင်နေတာဆီဆီတယ်ပြီလာဝကားစီမှာစာအုပ်ထုတ်ဖို့အတွက်တစ်ခါပြေးရေးတစ်ခါပြန်သွားသုံးစင်းတော့ပြန်ဖြစ်နေရတာ
အရင်တုန်းကတော့ဌာနနှစ်ခုအောက်မှာရှေ့ပြောင်းလို့သမားတွေကလုပ်ငန်းတွေကိုဆောင်ရွက်ရမှာအခက်အခဲတွေရှိခဲ့ကြောင်းကိုလည်းထိုင်းနိုင်ငံကရှေ့ပြောင်းလို့သမားရေးဆောင်ရွက်နေသူဦးအောင်ကျော်ကအခုလိုပြောပါတယ
်ဒီအလုံးသမားဝန်ကြီးဌာနနဲ့ဒီကျွန်တော်တို့လူမှုကြီးကြပ်ရေးဌာနကပြည်ချင်းစီဖြစ်ပေါ်နေတဲ့အတွက်ကြောင့်ဒီဘက်မှာရောက်နေရှေ့ပြောင်းလို့သမားအရင်နဲ့လုပ်ဆောင်တဲ့အခါမှာတပူးတပေါင်းနဲ့မဖြစ်တဲ့ကြောင်းဌာနတစ်ခုချင်းကိုပေါင်းလိုက်ပြန်ပြီးလုပ်ဆောင်နေရတဲ့ကြောင်းလုပ်သားတွေကမှပုံမှုဖြည့်ပြပြီးမှချုပ်ဖေးပူလီတဲ့ကျန်းမာမျိုးလည်းရှိခဲ့ပါတယ်အဲ့တော့အခုလိုတပေါင်းကြီးတဲ့ဖြစ်မှုတွေဒီအမှစပေါ်လို့ရှေ့ပြောင်းလို့တမန်နဲ့ပတ်သက်တဲ့အချက်နဲ့အထောက်အထားယူမယ်ဆိုရင်လူမှုကြီးကြပ်ရေးလည်းအဲ့ဒါမှပါနေပြီးတော့အလို့တမန်ကြီးနဲ့ပတ်သက်တဲ့ဒီလူအပ်တဲ့တက်တီအထောက်အထားဆိုင်ရာဆိုင်ရာလုပ်တာလည်းဆိုရင်ဌာနတစ်ခုချင်းအောက်မှာပဲပုံမှုလေကူလျင်ညံသွားပြီးကွန်ကျက်တိတ်နေကြမယ်ဟိုအချင်းပြေးသွားနိုင်နေမယ်လေကျွန်တော်တုံ့တက်နိုင်ပါတယ်ခင်ဗျာ
အရင်တုန်းကတော့ဝင်းကြီးဌာနတွေအတွက်ဝင်းကြီးနဲ့ဒုဝင်းကြီး60ကျော်လောက်ကိုခန့်အပ်ထားပြီးဝန်ထမ်းတွေကိုလည်းအတော်များများခန့်အပ်ထားတာပါအခုလိုမျိုးဝင်းကြီးဌာနတွေကိုပေါင်းစည်းလိုက်တာတွေရှော့ချလိုက်တာတွေကိုနောက်လာမယ့်အစိုးရသစ်လက်ထက်မှာလှုပ်ဆောင်သွားမှာဖြစ်တဲ့အတွက်အုပ်ချုပ်ရေးဆိုင်ရာကိစ္စတွေမှာနိုင်နှင်းမှုတွေရှိမရှိဆိုတာတွေလည်းမေးခွန်းထုတ်စရာတွေရှိလာနိုင်တယ်လို့အောက်ခြေအဆင့်ဝန်ထမ်းတွေကြားမှာလည်းဝန်ထမ်းဥယျာဉ်ရှော့ချမှာကိုစိုးရိမ်ပူပန်မှုတွေလည်းရှိနေတာပါဒီလိုဝင်းကြီးဌာနတွေရှော့ချတာတွေပေါင်းစည်းတာတွေလာမဲ့သက်တမ်းအတွင်းအကောင့်ထဲဖော်မဲ့အစိုးရရဲ့လုပ်ငန်းတွေအတွက်အားနည်းချက်တွေအားသာချက်တွေလည်းရှိနိုင်တဲ့အတွက်လာမဲ့အစိုးရသက်ဟာဒီကိစ္စတွေနဲ့ပတ်သက်လို့လည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရဖွယ်ရှိတယ်လို့လည်းဝေဖန်သူတွေကသုံးသပ်ကြပါတယ်ရှင်
ထိုင်းနိုင်ငံကနေမအေးအေးမှသတင်းပေးပို့ခဲ့တာပါရှင်အခုကတော့ဒီမြန်မာလူခွေရေးနဲ့ပတ်သက်တဲ့သတင်းကိုလည်းအလှည့်ပေးချင်ပါတယ်မြန်မာနိုင်ငံမှာလူခွေရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဆက်ပြီးတော့ရှိနေသေးတယ်လို့လူခွေရေးတက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်ဆယ်စုနှစ်နဲ့ချီပြီးတော့လူခွေရေးချိုးဖောက်မှုတွေရှိခဲ့တာကြောင့်လာမယ့်အရက်သားအစိုးရအနေနဲ့စိန်ခေါ်မှုတွေဆက်ပြီးတော့ကြုံရနိုင်တယ်လို့လည်းပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွေရေးကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ UPR လို့ခေါ်တဲ့ဒီနိုင်ငံချင်းအလိုက်လူခွင့်ရေးပြန်လည်သုံးသပ်တဲ့အစည်းအဝေးကိုတက်ရောက်နေတဲ့မြို့မြချင်းမြန်မာအဖွဲ့ကဒီညွှန်ကြားရေးမှူးဦးအောင်မျိုးမင်းကိုကိုအောင်ကဆက်သွယ်မေးမြန်းလာမှာတော့အခုလိုစပြောပါရစေ။
ဟုတ်ကဲ့ဒီကနေ့ကတော့မြန်မာနိုင်ငံအစိုးရအနေနဲ့အရင်တော့ကနိုင်ငံတကာကနေအတိမတ်တောင်းဆိုထားတဲ့လူခွေးဆိုင်ရာအကြံပေးချက်တွေကိုဘယ်အချက်လက်ခံမလဲဘယ်အချက်တွေကတော့လက်မခံဘူးလဲဆိုတဲ့အကြောင်းကိုတင်ပြတာဖြစ်ပါတယ်မြန်မာနိုင်ငံကိုယ်စားလှယ်နော်ဒီတမ်းမတ်ကြီးဦးမောင်ဝေကနေဒါကိုဘယ်ဟာလက်ခံမယ်ကြီးညာတယ်ပြီးလို့ရှိရင်တချို့သောနိုင်ငံတွေကနေဒီကိစ္စနဲ့ပတ်သက်ပြီးတော့ယူဆချက်တွေကိုပြောပြတာရှိတယ်နောက်တစ်ခုကတော့ဒီ NGO တွေကနေလဲဒီလက်ရှိမြန်မာနိုင်ငံလူခွေးရေးအခြေအနေပတ်သက်ပြီးတော့အစိုးရတွေပါတယ်လုပ်တင်နေဆိုတာကိုတင်ပြပြောဆိုရဲအစီအစဉ်ခုနပဲပြီးသွားပါတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့ဒီကိုအောင်မျိုးမင်းတို့ဒီ equality မြန်မာပေါ့နော်ညီမျှချင်းမြန်မာအနေနဲ့ရောဒီမြန်မာနိုင်ငံလူခွေးရေးအခြေအနေနဲ့ပတ်သက်ပြီးတော့ဘာတွေများတင်ပြခဲ့ပါလဲခင်ဗ
ျဟုတ်ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ရေဘူးကခြုံပြီးတော့တင်ပြတာရှိပါတယ်အဲ့ဒါတွေကတော့ကျွန်တော်တို့လက်ရှိဖြစ်နေတဲ့ဒီလူမျိုးလူခွေးရေးကာကွယ်စောင့်ရှောက်သူများဖမ်းဆီးမှုကိစ္စတွေအဲဒါကတိုင်းရင်းသားဒေသတွေမှာအကြမ်းဖက်မှုတွေဖြစ်တာကြောင့်တိုင်းရင်းသားပြည်သူတွေပေါ်ထိခိုက်မှုရှိတာတွေအဲဒါကမတရားတဲ့ဥပဒေနဲ့ဖမ်းဆီးခံရပြီးအခုချိန်ထိကျွန်တော်ထားတဲ့အမှုဆွဲနဲ့ရင်ဆိုင်နေရတဲ့ဒီကျောင်းသားတွေပါဝင်တက်ကြွလှုပ်ရှားသူတွေရဲ့အကြောင်းနောက်တစ်ခါမြို့သမီးပေါ်အကြမ်းဖက်မှုနဲ့ကိစ္စနဲ့ပတ်သက်တဲ့အကြောင်းအရာတွေကျွန်တော်တင်ပြတာရှိပါတယ်ခင်ဗ
ျအစိုးရဘက်ကကိုယ်စားလှယ်အနေနဲ့ရောဘယ်လိုတုံ့ပြန်မှာလဲဒီအချက်နဲ့ပတ်သက်ပြီးတော့
အစိုးရဘက်ကကိုယ်စားလှယ်ကတော့သူတို့အနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကအရင်ကထက်တိုးတက်လာတယ်ဆိုပြီးတော့ဒါကိုတင်းတင်းကြပ်ကြပ်ပြောဆိုတာရှိတယ်ဗျဒီလိုမျိုးလူခွေးကာကွယ်စောင့်ရှောက်တဲ့သူတွေကိုဖမ်းဆီးမှုကိစ္စအဲ့ဒါတွေကိုကျွန်တော်ထောက်ပြတဲ့အချိန်မှာသူတို့ရဲ့ဖြည့်ရှင်းချက်ထမှာပါပါလဲဆိုရင်တိုင်းပြည်မှာနော်လူခွေးနဲ့ပတ်သက်ပြီးလှုပ်ဆောင်လို့ဖမ်းတဲ့လူတယောက်မှမရှိဘူးဖမ်းထားတဲ့လူအားလုံးကယာစွေးမှုကြောင့်ဖမ်းထားတဲ့လူပဲဖြစ်တယ်ဒါကြောင့်မို့နိုင်ငံရေးအကျဉ်းသားတွေလွတ်ပါဆိုတဲ့အကြောင်းအရာကိုသူတို့ကလုံးဝလက်မခံဘူးဆိုတဲ့အကြောင်းပြောတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်နေဒီအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုကိစ္စနဲ့ပတ်သက်ပြီးပြောဆိုရခါမှာတချို့သောအချက်တွေကမှားယွင်းနေတာရှိတယ်ချက်ကားပြောဆိုတာဖြစ်တယ်ဆိုတဲ့အကြောင်းအရာကိုပြောပါတယ်ဒါပေမဲ့တစ်ဖက်ကလည်းအခုလိုမျိုးကျွန်တော်တို့တင်ပြချက်တွေကိုလည်းသူတို့အနေနဲ့နားထောင်ပါမယ်နောက်တစ်ခါမှလည်းပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ပါမယ်ဆိုတဲ့အကြောင်းကိုညီကုန်းချုပ်မှာပြောသွားတယ်အဲ့တော့ကျွန်တော်တို့ကဘယ်လေဘယ်ဟာကိုရှေ့စကားနောက်စကားဘယ်လိုမျိုးကျွန်တော်ယူရမလဲမသိဘူးခင်ဗျာ
နောက်တစ်ခုကဒီတိုင်းရင်းသားလက်နက်ကိုင်းဒေသကဒီတိုက်ပွဲတွေအကြောင်းပေါ့လေဆိုတော့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီကော်မျိုးမင်းတို့အနေနဲ့တင်ပြတဲ့ခါမှာရောသူတို့ဘက်ကဘယ်လိုတုံ့ပြန်ပြောဆိုပါလဲ
အခုဆိုလို့ရှိရင်ငင်းချမ်းကြီးတွေရရှိနေပြီနောက်တစ်ခါတတိလုံးပြစ်ခတ်ရဆေးတွေရရှိနေတဲ့အတွက်ငင်းချမ်းကြီးလုပ်ငန်းစဉ်တွေကိုတွားနေပြီဆိုတော့အကြောင်းမှအတိအကျဆောင်းပြီးပြောသွားပါတယ်အဲ့ဒီနေရာတွေမှာအမျိုးသမီးတွေပါဝင်ခွင့်ရှိအောင်လှုပ်ဆောင်တင်နေဆိုတာကိုလည်းသူတို့ကသူတို့ပြောသွားတယ်ဒါပေမဲ့လက်ရှိတိုက်ပွဲတွေဖြစ်နေတဲ့အဲ့ဒီရလက်ရဒုက္ခတွေဒီဒါပါအပြစ်မဲ့ကျွန်တော်အရက်သားတွေပြင်ပနှိမ့်ဆက်ခံထီးတဲ့အကြောင်းအရာနဲ့ပတ်သက်လို့သူတို့ဘာမှမပြောဆိုတော့ပါဘူ
း။ဒါပေမဲ့ဒီထူးခြားတာကတော့အခုဆိုလို့ရှိရင်မြန်မာနိုင်ငံမှာအစိုးရပြောင်းလဲလေဖြစ်ပြီဆိုတော့ဒီလာမယ့်အစိုးရသစ်လက်ထက်မှာရောလူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတော့ဘလောက်ထိအောင်တိုးတက်လာမယ်လို့ခန့်မှန်းထားပါလဲခင်ဗျ
။အခုဆိုလို့ရှိရင်ကျွန်တော်တို့ဒီသမရကိုကျွန်တော်ပထမဆုံးအရက်သားသမရအနေနဲ့ရွေးချယ်တင်ပြနိုင်တယ်ဒါကိုကျူးစွပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီအစိုးရရဲ့အခက်အခဲကိုနားလည်ပါတယ်။ဘာကြောင့်လဲဆိုတော့အရင်အစိုးရကကြံခဲ့တဲ့လူခွေးချိုးဖောက်မှုကိစ္စတွေမပြီးမပြတ်သေးသောလူခွေးရေးကိစ္စတွေကိုသူတို့လက်ဆက်လက်ပြီးကင်တွယ်ဖြေရှင်းရမယ်ဆိုတော့တာဝန်သူတို့ရောက်ရှိနေတယ်အဲ့ဒါကြီးကကျွန်တော်တို့မလွယ်ဘူးဗျဘာကြောင့်လဲဆိုတော့ကျွန်တော်တိုင်းပြည်ကတခြားတိုင်းပြည်လိုကိစ္စတစ်ခုနှစ်ခုပဲရှိတာမဟုတ်ဘူးလူခွေးချိုးဖောက်မှုမျိုးစုံနေရာဒေသပေါင်းစုံမှာရှိနေတဲ့အရာဖြစ်တဲ့အတွက်သူတို့အတွက်စိန်ခေါ်မှုတွေတော့ရှိမယ်ဆိုတော့ကျွန်တော်တို့သိတယ်ဒါပေမဲ့တစ်ခုကျွန်တော်ညှော်လင့်ချက်ရှိတာကတော့ဒီလိုမျိုးကြွေးချက်တင်မြှောက်ရတဲ့ဒီလိုတော့ကိုယ်စားလှယ်တွေထဲမှာကျွန်တော်တို့လူခွေးအကြောင်းကိုကိုယ်တိုင်ကိုယ်ကျချိုးဖောက်ခံရတဲ့သူတွေပါတယ်အဲ့တော့လှုပ်ချင်တဲ့စန္ဒရှိမှာတော့ကျွန်တော်တို့လုံးဝတန်တရားရှိစရာမလိုဒါပေမဲ့ဘလို့လုံနိုင်မလဲဆိုတဲ့အချက်ကိုတော့ကျွန်တော်တို့စက်ပြီးတော့စောင့်ကြည့်နေတယ်လို့ကျွန်တော်တို့အရက်ဖက်လူမှုအဖွဲ့အစည်းတွေကဘလို့မျိုးပူးပေါင်းဆောင်ရွက်ပြီးတော့တိုင်းပြည်ရဲ့လူခွေးတမိုင်းကြောင်ကောင်းအောင်ဘလို့လုံနိုင်မလဲဆိုတာလည်းကျွန်တော်မျက်လက်ကမ်းကြိုဆိုနေပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ရဲ့2016ခုနှစ် March လ18ရက်ကြာတာပြင်းညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ25လိုင်းနိုမီတာ23နဲ့50ရုကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးမှာပါနှလုံးဝန်းကျင်မှာရေဝင်ပြီးတော့မွန်းချက်တဲ့ရောဂါအကြောင်းကျန်းမာရေးကဏ္ဍမှာနားဆင်ရမှာဖြစ်တယ်လို့ဒီဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဦးမှာပါ
သူတို့ကတိုက်လူမျိုးဖြစ်တယ်ဒါပေမဲ့ပမာပြည်မှာနေတာကြာပြီပေါ့ဗျာအဲ့ဒါတော့သူတို့စာပေရင်းမှုကိုတီထောင်တယ်အဲစာပေဝင်ခြင်းမှုကလည်းသူတို့ဆွေးရစီ
မှာရှမ်းပြည်မြောက်ပိုင်းကမျိုးနွယ်စုတစ်ခုကိုမုံဝန်းပမာတိုင်ရင်သားအဖြစ်နဲ့ဆွေးရကတက်မလိုက်တဲ့အပေါ်မှာရှမ်းပြည်နယ်ဒေသခံတွေရဲ့အမြင်သဘောထားတွေအပါအဝင်တိုင်ရင်သားဒေသတွေကအခြေအနေအဖြစ်ပြက်တွေကိုတော့မကြခင်တင်ဆက်ပေးမယ်တိုင်ရင်သတင်းလောအစီအစဉ်မှာနှာစင်ရမှာပါဒီလိုပတ်စင်ကဏ္ဍတွေကအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လင်းပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာဒီနှလုံးပတ်ဝန်းကျင်မှာရေဝင်လာပြီးတော့မွန်းချက်တဲ့ရောဂါတွေဖြစ်လေရှိပေမဲ့လို့အချိန်မီကုသနိုင်မယ်ဆိုရင်အသက်ဆုံးရှုံးမှုမရှိနိုင်ဘူးလို့ကျန်းမာရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်။ဘာကြောင့်မလို့ဒီလိုရောဂါဖြစ်ရပြီးတော့ဖြစ်လာရင်လည်းဘယ်လိုလက္ခဏာတွေပြတတ်တဲ့ဘယ်လိုကုသမှုတွေနဲ့ကာကွယ်မှုတွေလှုပ်ဆောင်နိုင်မလဲဆိုတာကိုတော့နှလုံးခွဲစိတ်အထူးကဆရာဝန်ကြီးနောက်နှလုံးနဲ့သွေးကြောရောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက်ခဌာနမူဒေါက်တာခင်မောင်အေးကိုဥဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါရရှင
်။ Okay, ပမခါဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးနဲ့သွေးကြောရောဂါတွေကအဖြစ်များလာပြီးတော့ဒီအသက်အန္တရာယ်လည်းကြီးလာတာကြောင့်ဒီနှလုံးအရေးပေါ်ဖြစ်တဲ့ပြဿနာတွေထဲမှာအဖြစ်များတာတွေဖြစ်တဲ့နှလုံးသွေးကြောခြင်းတဲ့ရောဂါနဲ့လေးဗနာယောဂကြောင့်ဒီနှလုံးအဆုရှင်တွေပျက်စီးတဲ့ယောဂတွေကြောင့်ကျွန်တော်တို့အရင်အခေါက်တည်းကပြောခဲ့ကြရတယ်ပေါ့ဆရာနော်ဒီတစ်ခေါက်တော့ဆရာကြီးနောက်ဆိုးရင်ဆရာတစ်ခုဖြစ်တဲ့နှလုံးပတ်ဝန်းကျင်မှာရေတွေဝိုင်းပြီးတော့နှလုံးပေါ်ဖိပြီးတော့ပေါ့ဆရာနော်တင်းကျပ်လာတဲ့ယောဂကြောင့်ကိုဆက်ပြောအောင်ဆရာအဲ့ဒီတော့ဒီ cardiac tamponade လို့ခေါ်တဲ့ဒီနှလုံးကိုရေတွေဝိုင်းဖိတဲ့ယောဂကကျွန်တော်တို့နိုင်ငံမှာအဖြစ်များလားဆရာကြီး
ဆရာကအဖြစ်များတယ်ဆိုတာလည်းကျွန်တော်တို့မကြာခဏတွေ့နေရတဲ့ယောဂတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂါကဘာကြောင့်အထူးကဖြစ်ရလဲဆရာ
အမျိုးမျိုးရှိပါတယ်ပိုးရေဝင်သွားပက်တီးရီးယားပိုးရေဗိုင်းရပ်စ်ပိုးကိုအပြောင်းအလဲကပ်ပါပိုးရေကြောင့်အသေးအနီးပိုးပေါက်ပြီးတော့နှလုံးအရေးဝိုင်းကြတဲ့ပြဿနာတွေဖြစ်တတ်ပါတယ်အများအကြည့်အောင်ပြောရရင်တော့နှလုံးကရေငေါင်းထဲမှာလွတ်လွတ်လပ်လပ်နေနေတာမဟုတ်ပါဘူးဒီမှာ8 days ဆိုရတယ်8 days မှာသာသူကလွတ်လပ်စွာမမခုံနေခြင်းဖြစ်ပါတယ်အဲ့ဒီအိတ်ကလေးနဲ့ငလုံးရဲ့စားရမှာအရေးတွေအတိုက်ရောက်တော့ပမာဝအရာလေးရှိပါလေ။ဒါပေမဲ့သင်္ခါရဲညာလာပြီးတော့ငလုံးကိုဒီမှာဝိုင်းပြီးတော့ဖိထားတယ်ဆိုတော့ငလုံးကမြားကျလာတတ်တဲ့သဘောလေးရှိပါလေ။အမှန်တကယ်မှာတော့ဒီဘက်တီးရီးယား infection တွေကြောင့်ပိုးဝင်တာတွေကြောင့်ဖြစ်ရတာအပြင်အခြားအကြောင်းတွေလည်းအများကြီးရှိပါလေ။ဥပမာဆိုတော့ autoimmune ကိုရဲ့ရောဂါကြီးကျန်စာကြောင့်ဖြစ်တဲ့ယောဂါရီတခြားအထူးကြံရရတဲ့ယောဂါရီအဲ့ဒီပေါ်ကြောင့်လည်းနှလုံးပေးမှာဒီရေရေဝိုင်းပြီးတော့ဖြစ်လာတဲ့ပြဿနာတွေဖြစ်တတ်ပါလေ။အဲ့တော့ဒီဟာကဖြစ်လာတဲ့အခါမှာပုံမှန်အားဖြင့်တော့နှလုံးနဲ့စားရှိပါတယ်။တမျိုးကတော့ဒီမှာကြောက်ကအားနဲ့ပါတဲ့လူတွေမှာယူရီးယားကိုရတဲ့လူတွေမှာနှလုံးပေါဝင်ခြင်းမှာရေရေဝိုင်းလာတာရှိတတ်ပါလေ။အဲ့လိုဝိုင်းလာလို့ရှိရင်ตัวตะกี้นี่ตะกี้นี่ตีละในตัวจองนะลงก็ជីละជីละเตปาวินจิมาบ่ดินะลงอ่ะอีกก็ตํามาជីขึ้นให้ជីละเอ้อแล้วก็ดูว่าขนาดนี้ชื่อละเออยุคเนี่ยជីนะลงเนี่ยเตปาวินจิมาอีรีวายละพี่สมมุติเนาะนะลงเนี่ยลูกค้าส่งมาดิกูว่าไม่รู้ไหนก็เป็นเนี่ยนะลงอ่ะปิดในคราวนี้เจอรู้ชินเนาะตลอดเลยสู้ได้เฉยนี้ยกออกมา
โอเคเสียอะแล้วทีเนี่ยมาကိုဆိုးတာကတော့ဆရာကပြောတဲ့ဒီရုတ်တရက်နှလုံးနားမှာရေဝိုင်းလာတာပါဆရာနော်တဖြည်းဖြည်းချင်းထပ်စားလို့ရှင
်ဟုတ်ကဲ့
ပါဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဆရာကြီးအခုလိုဖြစ်လာလို့ရှင်ဆရာနော
်ဟုတ်ကဲ့
သိနိုင်တဲ့လက္ခဏာပါဆရာနော်အရေးကြီးဆုံးကတော့စောစောသိပြီးတော့စောစောကုနိုင်ပြီးတော့အရေးကြီးတာပါဆရာ
ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့စောစောစီစီသိနိုင်တဲ့လက္ခဏာဆရာရှိလားဆရာအခုလိုရုတ်တရက်မဖြစ်ခင်ပါတော့
ကျွန်တော်တို့ဒီသေးညချင်းအပိုင်းမှာတော့သိနိုင်တဲ့လက္ခဏာတွေရှိပါတယ်ဒါပေမဲ့အဓိကအားဖြင့်ဆိုလို့ရှိရင်တော့အင်ဂျင်နာရီအနေနဲ့ပေါ့ပြဖို့ဆိုတော့သင်တော့တယ်မလွယ်ပါဘူးသို့တော်လည်းပဲဖြစ်နိုင်ကြီးရှိတယ်ဆိုတာကိုခံရဖြစ်ပေါ်ရတာတွေကတော့ဒီတယောက်ကရုတ်တရက်အသက်ရှူကျလာတတ်ပါလေသူကတာမန်ကျက်တာလည်းမတူဘဲနဲ့ နှလုံးသွေးဝင်ကြမ်းနေဒီပါပြိပြိလာတဲ့အတွက်ကြောင့်နှလုံးလေးသွေးမှုန်နိုင်တဲ့ကြောင့်သွေးကြောတွေတင်းပြီးတော့မျက်နှာတွေဟာရည်ရဲပြီးတော့တခါလေမျက်နှာကြီးကပြပြီးတော့တင်းနေတာတွေ့ရပါလိမ့်မယ်နောက်တစ်ခုကလယ်ပင်အကျောတွေထောင်းနေတာလည်းတွေ့ရပါလိမ့်မယ်အဲ့ဒီနှစ်ချက်ကတော့ရုပ်ရည်လည်းသက်ရှူကျပြီးတော့နေရာတိုင်းကခက်လာတယ်အဲ့လိုမျိုးတွေလည်းတွေ့ရတတ်ပါလေအဲ့လိုတွေ့လာပြီဆိုလို့ရှိရင်ဒီလိုညာတော့ဒီလိုဆွတ်တက်တဲ့လူတော့ကျွန်တော်ဒီနေ့အများဆုံးဆေးရုံကိုပို့မယ်လို့ကျွန်တော်ယူဆတယ်။ဒါပေမဲ့ဆေးရုံရောက်သွားတဲ့အခါမှာတော့ကျမကြီးကိုစောက်ရောက်ပြီးနေချောင်းဝင်နေတဲ့အပြင်အထူးသဖြင့်နှလုံးဓာတ်ရတွေပါဒီမှာအနည်းငယ်ဒီမှာလည်းဖြီးတွေ့နေတဲ့လူတွေအနည်းငယ်ကြည့်ရမယ်ဆိုရင်တော့ဒီဟာတမယချင်းချင်းဖြစ်မှာပါ။ဥပမာရောက်ရောက်ချင်းဒီလက္ခဏာအသေးလို့ကျမရဲ့လူဆိုတော့နှလုံးရဲ့အရေးကကြီးနေတာလားတွေ့ရပါလိမ့်မယ်။နောက်တစ်ချက်ကတော့ ECG လက်ကြည့်တဲ့အခါမှာဘူတီဆာနေဝါရဲ့တကြောင်တက်ဖြစ်တဲ့ကနှလုံးကနေကျွန်တော်တို့လက်တို့လိုစီးသွားတဲ့အပိုင်းတွေမှာနေသွားတဲ့တကြောင်သူကတူကိုကြီးပုတ်နေတာလားတွေ့ရတာလေ။နောက်တစ်ခုကတော့ဘူကင်းမှာဆိုလို့ရှိရင်တော့ဆေးရုံကြီးတွေစစ်မြေဆေးရုံကြီးတွေကျွန်တော်နားမှာအဲကိုဆိုရဲအရင်းနဲ့ကြီးတဲ့ဟာမှကြီးလိုက်လို့ဆိုရင်တော့နှလုံးရဲ့ဘေးမှာအရေးတွေဝိုင်းနေတာလားတွေ့ရပါလိမ့်မယ်။ချက်ချင်းအရေးယူပြီးဆောင်ရမ်းရမယ့်ကိစ္စတစ်ခုလည်းဖြစ်ပါလိမ့်
မယ်။ဟုတ်ကဲ့ဆရာ။အခုလိုဒီလက္ခဏာတွေသိလာပြီးဆေးရုံမှာလည်းစစ်နိုင်ပြီဆိုလို့ရှိရင်တော့အရေးပေါ်အနေနဲ့အမြန်ကုသမှုလုပ်နိုင်တယ်ပေါ့ဆရာနော
်ဟုတ်ကဲ့ပါ
အဲ့တော့ဘယ်လိုကုသမှုမျိုးတွေနဲ့အောင်မြင်အောင်လုပ်နိုင်လဲဆရာ
နှလုံးကိုရေဝိုင်းပြီးအရေးတွေကဖိထားပြီးဆိုတာသိတာနဲ့တကယ်လည်းအဲ့ဒီအရေးတွေထုတ်ပေးဖို့ကကျွန်တော်တို့အဓိကတာဝန်ဖြစ်တယ်အဲ့ဓာရီထုတ်ပေးဖို့ဆိုတာကတော့ဂျင်းညိုအောင်နာနေပြီးတော့အထက်ဆုပ်ပြီးတော့လေအဲ့ဒီအရေးတွေကိုထုတ်ပြတာဒီနည်းနောက်ဒီနည်းကဂျင်းညိုအောက်ကနေပဲခွဲချိန်ပြီးတော့နှလုံးရဲ့အကာရပေါ်လေပရိခရံဒီအရာကိုဖောက်ပြီးတော့အဲ့ဒီကသွေးလိုပါလို့ဟိုကျုပ်နဲ့အငယ်ဆဲပြီးတော့ထုတ်ပြတာဒီအဲ့အဟုကျွန်တော်တို့ကအမြန်ဆုံးဆောင်ရွက်ပေးရမှာလေအဲ့လိုပေးလိုက်တော့မှဒီကနှလုံးထဲကိုသွေးတွေရဝင်နေပြီးတော့နှလုံးကလည်းပြန်ပြီးတော့အဲ့ဆီရသွေးတွေမြင့်တွန်းနိုင်မှာဖြစ်တဲ့အတွက်ကြောင့်ဒီတော့မှမျက်နှာကျင်းပြီးတော့နေတာကိုယောပါမယ်လေမင်းကပြီးကြတယ်ယောပါမယ်ဒီကုန်လုံးအားကောင်းလာမယ်ဒီဟာပြောရမယ်ဆိုလို့ရှင်တော့အရေးပေါ်ပါပဲဒါကအများဆုံးမဆောင်ရင်ဆောင်ရမှသာလေကျွန်တော်ကအသက်နိုင်နေမယ်လို့ယူဆတယ
်ဟုတ်ကဲ့ဆရာအခုလိုဒီဖြစ်တာကိုမြန်မြန်သိပြီးတော့မြန်မြန်ကုနိုင်ဖို့အရေးကြီးဆုံးဖြစ်တဲ့နေရာမှာမဖြစ်အောင်ဆရာကြီးကာကွယ်နေတဲ့နေထားရှိလားခုနဆရာပြောတဲ့ဒီဘက်တီးရီးယားတွေဗိုင်းရပ်စ်ပိုးတွေကြောင့်ဖြစ်တယ်နောက်ဒီအော်တိုအင်မျူနိုကင်ဆာတို့ဒီထိခိုက်ဒဏ်ရာရတွေကြောင့်ဖြစ်တယ်ဆိုတော့ဒီအကြောင်းတွေကိုတစုံတရာသိထားတဲ့အပေါ်မှာကာကွယ်နေတဲ့နေထားရှော့ချနေတဲ့နေထားရှိလားဆရာကြီ
းဒီလို patient တွေကခုနပြောတဲ့ဒီလိုရူကန်ဆာပေးချင်လို့အဆုတ်ကန်ဆာပေါ်ပြီးအဆုတ်ကန်ဆာကြီးပြီးတော့အဲဒီကတည်းကနှလုံးအကာဟိုဖောက်ပြီးတော့သွားတာတော်တော်လေးဖြစ်နေရပါတယ်အဲတော့တခြားယောဂါရှိနေပေးချင်နေမှာလဲ follow up ပါတယ်မမလာတော့ပြန်လာတဲ့ကမှာတမ်းမှရိုက်ကြည့်မယ်ဆိုလို့ရှိရင်အချိန်လေးက ECG တွေရိုက်ကြည့်မယ်လုံးဝတခါပြရတာလို့သာမင်းပေါ်ပြသူ follow up ပြန်မှာအကာရတော့လုပ်ကြည့်ကြအားဖြင့်တော့အချိန်ကြီးတွေ့နိုင်နေတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်။မကြခင်မှာတိုင်းရင်းသတင်းလောကအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုကတော့ဥဟောင်းခေရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြပါမယ်။ပြည်သူလွတ်တော်မှာစစ်တပ်ကိုယ်စားလှယ်နဲ့ပြည်သူကိုယ်စားလှယ်တို့အကျိုးစီးပွားခြင်းပြည်ပခါဖြစ်ပုံကိုဥဟောင်းခေနဲ့တူကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါရှင်။
ကျပ်ပပတီကြီးစိုးတဲ့လွတ်တော်တက်ဝင်လှုပ်ရှားလာတာဟာဥွှေမန်းနဲ့ဥခင်အောင်မြင့်ရဲ့ဆွတ်ဆောင်ချက်ဖြစ်တယ်လို့သူတေတီအချို့ကသုံးသပ်ပါတယ်။ပါတီဆွဲလူမျိုးဆွဲဝါဒဆွဲပုဂ္ဂိုလ်ဆွဲမထားတဲ့လွတ်တော်ရဲ့အစဉ်အလာခေါင်းကိုတိမ့်တိမ့်ကြဖို့ဒေါ်ဆန်းစုကြည်ကလည်းပြောပါတယ်။ဒါပေမဲ့စစ်ဘုံနဲ့အယတာထိတ်တိုက်တွေ့တာကိုပြည်သူလွတ်တော်မှာမြင်နိုင်ပါတယ်။ပြည်သူလူထုကိုအချိန်မရွေးဖိနှိပ်နိုင်တဲ့1950အရေးပေါ်စီမံမှုဥပဒေရုပ်သိမ်းပေးဖို့ကိုယ်စားလှယ်ဦးသိန်းညွန့်2017မှာအစိုးတင်သွင်းတဲ့အခါကျန်းပုတ်လွတ်တော်မှာတောက်ခံသူ10ဦးသာရှိလို့အရေးနိုင်သွားပါတယ်။အရေးပေါ်ဥပဒေပြင်ဆင်ပြီးတင်ပြတဲ့အခါမှာမဆွေးနွေးဘဲမှတ်တမ်းတင်ဖို့သာကျန်းပုတ်လွတ်တော်ကလွန်ခဲ့တဲ့ဇန်နဝါရီလ17ရက်နေ့ကဆုံးဖြတ်ပါတယ်။ကျန်းပုတ်လွတ်တော်ရဲ့ဇန်နဝါရီလ15ရက်နေ့ဆွေးနွေးပွဲမှာစစ်တပ်ရဲ့မြေယာသိမ်းပိုက်မှုနဲ့စီးပွားရေးလုပ်ငန်းတွေကိုဒေါက်တာအောင်မိုးညိုကဝေဖန်ဆွေးနွေးတာကိုတမတော်ဂုံတိတ်ကထိခိုက်တယ်ဆိုပြီးစစ်တပ်ကိုယ်စားလှယ်ကကန့်ကွက်တဲ့အတွက်လွတ်တော်နိုင်ငံကဥွှေမန်းကဆွေးနွေးမှုကိုဟန်တားလိုက်ရပါတယ်။ဒ ဒီဆွေးနွေးချက်ကိုလွှတ်တော်မှတ်တမ်းကပေးပြပြီးဘူးလေစစ်တပ်ကိုယ်စားလှယ်ကတောင်းဆိုပါတယ
်ပြည်သူ့တော်တွေစတင်ကျင်းပပြီးမကြာမီအစိုးရဟောင်းရဲ့လုပ်ငန်းချုပ်ကိုရပ်ဆိုင်းထားဖို့ကိုယ်စားလှယ်ဒေါက်ခင်ဆန်းနိုင်တင်သွင်းတဲ့အရေးကြီးအဆိုကိုထောက်ခံရင်စစ်တပ်ရဲ့လိုရကြောင့်ဒေသခံတွေနစ်နာဆုံးရှုံးရဖို့ကိုကိုယ်စားလှယ်ဦးကျော်အောင်လွင်ကဝေဖန်ဆွေးနွေးပါတယ်ဒါကိုစစ်တပ်ကိုယ်စားလှယ်လူပိုမှုကြီးမိုးကျော်ဦးကကောက်ကွက်ပြီးခြေပပါတယ်ဝေဖန်ချက်နဲ့ခြေပချက်ကိုပြည်သူ့တော်ရဲ့ဖေဖော်ဝါရီ26ရက်အမှတ်တမ်းမှာဖော်ပြထားပါတယ်စစ်တပ်ကိုဝေဖန်တာကိုကန့်ကွက်တဲ့အနေနဲ့စစ်တပ်ကိုယ်စားလှယ်အားလုံးမတ်တရက်စန္ဒပြကြပြီးဝေဖန်ချက်ကိုလွှတ်တော်မှတ်တမ်းကပယ်ဖျက်ပေးဖို့တောင်းဆိုပါတယ်ဒါကြောင့်စစ်တပ်နဲ့ပတ်သက်တဲ့ဝေဖန်ချက်ကိုစီကံနဲ့မညီလို့လွှတ်တော်မှတ်တမ်းကပယ်ဖျက်ဖို့ရုံးဖွဲ့ကိုညွှန်ကြားကြောင်းမလ10ရက်နေ့ကျင်းပတဲ့လွှတ်တော်အစည်းအဝေးမှာဥက္ကဋ္ဌဦးဝင်းမြင့်ကကြေညာပါတယ်
ပြည်သူအကျိုးစီးပွားနဲ့ဆေးအုပ်စုအကျိုးစီးပွားပဋိပက္ခဖြစ်တာကိုလွတ်တော်သည့်မှာအထင်ရှားပြနေပါတယ်။ဆေးအုပ်စုအကျိုးစီးပွားကိုကာကွယ်ဖို့သာစိတ်ဝင်စားတဲ့စစ်တပ်ကိုယ်စားလှယ်ဟာပုဂ္ဂိုလ်ဇွဲနဲ့ဂိုင်းကနဇွဲကိုသာအဓိကထားပြီးအဝေးဖန်မခံနိုင်ပဲဖြစ်နေပါတယ်။ဥပမာပြည်တွင်းပြည်ပမှာနာမည်ပြက်နေတဲ့စစ်ဗိုလ်ဟောင်းဦးမြင့်ဆွေကိုဒုသမရအဖြစ်စစ်တပ်ကိုယ်စားလှယ်ကရွေးချယ်တာမျိုးဖြစ်ပါတယ်။သမရမှာဖြစ်နိုင်လို့ဒေါ်စန်းစုကြည်ကသူယုံကြည်သူကိုဒုသမနာအဖြစ်ရွေးချယ်တာကိုတံပြန်တဲ့အနေနဲ့ဗိုလ်သားရွှေယုံကြည်စိတ်ချရတဲ့ဥမြင့်ဆွေကိုရွေးတာဖြစ်ပါတယ်။တကယ်တော့ရွေးကောက်ပွဲမဝင်သူကသမရဖြစ်နိုင်တာဟာအခြေခံဥပဒေရဲ့သရုပ်ပြတ်မှုဖြစ်ပါတယ်
။လွတ်တော်တဲ့နဲ့အစိုးရတဲ့လက်ထက်မှာနိုင်ငံရေးအကျဉ်းသားမရှိအောင်ဆောင်ရွက်မယ်လို့ NLD အဖွဲ့ချုပ်ကကြေညာထားပါတယ်။ဦးသိန်းစိန်အစိုးရကလူငယ်ချမ်းသာဝင်တွေပေးနေပေမဲ့နိုင်ငံရေးအကျဉ်းသား80ကျော်နဲ့အမှုရင်ဆိုင်နေရတဲ့နိုင်ငံရေးလှုပ်ရှားသူ400ကျော်ရှိနေကြောင်းသိရပါတယ်။လူအခွင့်အရေးတရားမျှတရေးနဲ့နိုင်ငံရေးလှုပ်ရှားသူကိုနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ဖို့ဥပဒေပညာရှင်များနိုင်ငံရေးအကျဉ်းသားဟောင်းများနဲ့ NLD အဖွဲ့ချုပ်ကအဆိုပြုပေမဲ့ဥပဒေမပြဋ္ဌာန်းနိုင်ခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားဆိုတဲ့စကားရပ်ကိုအတိတ်ပဲဖွင့်ဆိုဖို့အစီအစဉ်မရှိကြောင်းနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့အခွင့်ထူးခံအကျဉ်းသားကိုမလိုလားကြောင်းပြည်ထောင်စုဌာနဒူဝင်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းမနှစ်ကပြည်သူ့လွှတ်တော်မှာပြောသွားပါတယ
်လွှတ်တော်မှာဥပဒေပြဋ္ဌာန်းရင်တာမန်အများစုထောက်ခံမဲတာလိုအပ်တယ်မို့စစ်ဘုံမပါပဲပြဋ္ဌာန်းနိုင်ပါတယ်ကိုရိုနီခေတ်မှာအကျဉ်းသားကို A B C ဆိုပြီးအတန်းစား၃မျိုးခွဲထားပါတယ်ရာဇဝတ်မှုနဲ့ထောင်ချသူကိုစီတန်းမှာထားပြီးနိုင်ငံရေးကြောင့်ထောင်ချသူကို A တန်းနဲ့ B တန်းမှာထားပါတယ်တာမန်နိုင်ငံရေးသမားကို B တန်းမှာထားပြီးတခင်ဆိုးလိုခေါင်းဆောင်မျိုးကို A တန်းမှာထားပါတယ်အေဒန်အကျဉ်းသားဟာထွက်သမျှသတင်းစာအလုံးကိုမှာဖတ်နိုင်ခွင့်ရှိပါတယ်။အခုခေတ်နိုင်ငံရေးအကျဉ်းသားနဲ့ရှင်လိုက်ရင်ကိုလိုနီခေတ်နိုင်ငံရေးအကျဉ်းသားဟာစိန်ခမ်းဟိုတယ်ပေါ်မှာနေရတယ်လို့ဖြစ်နေပါတယ်။ဒေါ်ဆန်းစုကြည်နဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝေးမြင့်အပါအဝင် NLD လွတ်တော်ကိုယ်စားလှယ်အတော်များများဟာနိုင်ငံရေးအကျဉ်းသားဖြစ်ခဲ့ဘူးတာကြောင့်ဒီပြဿနာကိုလွတ်တော်တစ်ကဘယ်လိုကင်တွင်မယ်ဆိုတာအရေးကြီးပါတယ်။နိုင်ငံရေးလှုပ်ရှားသူတွေကိုအလွဲတကူဖမ်းဆီးထောင်ချနိုင်တဲ့1950အရေးပေါ်စီမံမှုဥပဒေဟာလဲလွတ်တော်သည့်ကင်တွင်ရမယ်ကိစ္စဖြစ်ပါတယ်။ကျန်းဖို့လွတ်တော်မှာဒီဥပဒေကိုရုပ်သိမ်းဖို့ထောက်ခံခဲ့သူဦးဝင်းမြင့်ဟာပြည်သူ့လွတ်တော်သည့်မှာဥက္ကဋ္ဌဖြစ်လာတဲ့အတွက်အရေးပေါ်စီမံမှုဥပဒေနဲ့နိုင်ငံရေးအကျဉ်းသားကိစ္စကိုပြန်လည်ဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ဥောက်ခင်တဲ့ကိုကျော်ကျော်သိန်းတို့စီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်။ကြားခဲ့မှာတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားအောင်ပါရှင
်။ရွေးချယ်ကံသမရဦးခင်ကျော်ဦးဆောင်မဲ့ဆိုရဖွဲ့တည်းရဲ့ဝန်ကြီးဌာနအရေးအတွက်စီးနေထွက်လာပါပြီ။အခုအရေးအတွက်ထက်ဝန်ကြီးဌာနတွေလျှော့ချထားတာကြောင့်အခုအစိုးရအဖွဲ့တွေမှာပါမဲ့အစိုးရအဖွဲ့ဝင်အရေးအတွက်ဟာအရင်ကရှိခဲ့တာတည်းပိုပြီးနေတော့မှာပါဒီအစိုးရအသည့်ဖွဲ့စည်းပုံနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကျင်တယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-32-32-555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
သောတာရှင်တွေချိန်မီဆက်သွယ်လာကြစေချင်ပါတယ်ပါဝင်ဆွေးနွေးကြဖို့ကိုလည်းချက်ပြီးတော့ဖိတ်ခေါ်ပါရရှင် VOA American အတန်းရဲ့ကြာတာပြင်းညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လေးပေးနေတာပါအခုကတော့တိုင်းရင်းသတင်းလောအစီအစဉ်အလှည့်ပါ တိုင်းရင်းသားဒေသတွေကအခြေအနေအဖြစ်အပျက်သတင်းတွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့နေကြားဒေသသတင်းတောက်တွေကစူးစီးတင်ပြထားတာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အရာရီမြစ်စုံရေကာတာအပါဝင်တခြားရေကာတာစီမံကိန်းတွေရပ်ဆိုင်ဖို့အတွက်ကချင်ဒေသခံတွေစုတောင်းပွဲကျင်းပခဲ့ကြပါတယ်တနင်္လာရီတိုင်းဒေသကြီးကဗန်းချောင်းကြောက်မီးရွှေစီမံကိန်းကို KNU ကနေပြန်လည်လေးလာစုံစမ်းသွားမယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတန်မွန်ရဲဒေသကတရုတ်စာပေရင်ကျေးမှုအတိအကသုံးဆွဲတဲ့တရုတ်နယ်ပွားတွေကိုမြမအစိုးရကနေမုံမုံဗမာတိုင်းရင်းသားလို့သတ်မှတ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါအစိုးရသက်အနေနဲ့အေယာဝတီမြစ်ပေါ်ကမြစ်ဆုံရေကာတာစီမံကိန်းအပါအဝင်တခြားရေကာတာစီမံကိန်းအားလုံးကိုထောက်ရရဆိုင်းပေးဖို့မတ်လ14ရက်နေ့ကြာရောက်တဲ့နိုင်ငံတကာမြစ်ချောင်းများဆိုင်ရာအထိမ်းအမှတ်နေ့မှာကချင်ပြည်နယ်ဒေသခံတွေနဲ့ဂိုင်းကနပေါင်းစုံကနေဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်မြစ်ဆုံစီမံကိန်းပြန်လည်လှုပ်ဆောင်လာမှာကိုဒေသခံတွေကစိုးရိမ်နေပြီးအစိုးရသက်လက်ထက်မှာမြစ်ဆုံစီမံကိန်းထောက်ရရဆိုင်းသွားဖို့မျှော်လင့်နေကြသလိုသူတို့ရဲ့မူလနေရင်းကိုပြန်လည်နေထိုင်ခွင့်ပေးဖို့လိုလားတယ်လို့ဒေသခံတော်လူရာကပြောပါတယ်ဒေသခံတွေဟာအေယာဝတီမြစ်ဆုံစီမံကိန်းကြောင့်တောင်ဖရမလီယံမြစ်ဆုံစတဲ့ခြေရွာတွေဟာအခုခါမှာအောင်မြင်သာဆံပြခြေရွာမှာပြောင်းရွှေ့နေထိုင်ကြပါတယ်ဆွတောင်းပွဲကိုမြစ်ချနာမြို့ကအဖွဲ့အစည်းတွေနဲ့ဒေသခံများပြည်သူအယောက်300ကျော်တက်ရောက်ခဲ့ပါတယ်
KNU ထင်းချုံနယ်မြေဖြစ်တဲ့တနင်္လာရီတိုင်းဒေသကြီးထဝယ်ခရိုင်ထဲကပန်ချောင်းကြောက်မီတွဲစီမံကိန်းကြောင်းလူမှုပတ်ဝန်းကျင်ထိခိုက်တဲ့အခြေအနေကို KNU ဗဟိုကနေပြန်လည်လေ့လာစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်မတ်လ13ရက်နေ့က KNU ဗဟိုကော်မတီဝင်နဲ့ပန်ချောင်းဒေသခံတွေနဲ့အတူလူမှုအဖွဲ့အစည်းတို့ကမဲဆောက်မြို့တွင်တွေ့ဆုံရာမှာပန်ချောင်းကြောက်မီတွဲနဲ့ပတ်သက်ပြီး KNU ဗဟိုဘက်ကပြန်လည်စုံစမ်းသွားမှာဖြစ်တယ်လို့တွဲဖက်တွေတွင်ရင်းမှုတက်ပတူစောသောတီပွဲကပြောပါတယ်ကုမ္ပဏီများကကြောက်မီတွေတူးဖော်တဲ့အခြေအနေရဲ့တင်ပြထားတဲ့အချက်လက်တွေကို KNU ခေါင်းဆောင်ပိုင်းဘက်ကတော့မယုံကြည်တဲ့သဘောမျိုးတွေရှိနေတယ်လို့လည်းတကဘောကရင်လူငယ်အဖွဲ့ကနော်တပီးတာကပြောပါတယ်အဲ့ဒီပန်ချောင်းဒေတာမှာ KNU နဲ့အစိုးရတို့နှစ်ဖက်အုပ်ချုပ်တဲ့ဒေတာဖြစ်ပြီးနှစ်ဖက်ခွင့်ပြုချက်နဲ့မေဖလာဝါကုမ္ပဏီနဲ့ Thai Esther ကုမ္ပဏီတို့ကပြီးခဲ့တဲ့2012ခုနှစ်ကတည်းကကြောက်မီတွေစတင်တူးဖော်နေပါတယ်
မွန်ပြည်နယ်ကြက်မြော်မြို့နယ်က MLC ဗီလက်မြေဆက်ယုံလေးပတ်ရေးမှာကြောက်မီသွေးကိုအသုံးပြုနေတာကြောင့်ဒေသခံတွေကြမ်းမာရေးထိခိုက်မှာကိုစိုးရိမ်နေလို့တဘာဝတယံဇာတချင်းမြတ်နိုးသူများအသင်းအတွင်ရင်မှုဦးတန်းစော်ကပြောပါတယ်ဗီလက်မြေဆက်ယုံလေးပတ်ရေးအတွက်လျှက်စစ်ဒါမှမဟုတ် gas နဲ့လေပတ်ရေးကိုဒေသခံတွေလိုလားတယ်လို့သူကပြောပါတယ်အခုလိုတဘာဝပဝန်းကျင်ထိခိုက်မဲ့လုပ်ရပ်တွေကိုအစိုးရအနေနဲ့ထိရောက်စွာတာဝန်ယူလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့တဘာဝတယံဇာတချင်းမြနိုးသူများအသင်းဝင်ဦးဝင်းဘူကပြောပါတယ်လက်ရှိမှာ MCL ဗီလက်မြေဆက်ယုံမှာသုံးဖို့လိုအပ်တဲ့ကြောက်မီးသွေးတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကကုမ္ပဏီကနေတင်ပေါ်နဲ့တည်ယူနေစေဖြစ်ပါတယ်
ထောင်တန်တနည်းချမှတ်ခံထားရတဲ့ရခိုင်မျိုးတပ်ပါတီကမင်းပြမျိုးနဲ့အမတ်နေမဲဆန္ဒနယ်မြေပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလအောင်ညွန့်ကိုမတ်လ14ရက်နေ့ကမြောက်ဦးခရိုင်တရားရုံးကနေတရက်သေးလွတ်ပေးလိုက်ပြီဖြစ်ပါတယ်။ဦးလအောင်ညွန့်ကိုဒီနေ့ဇန်နဝါရီလ28ရက်နေ့ကမေပုံမျိုးနဲ့တရားရုံးကပိုင်နက်ကျူးလွန်မှုချိန်ချောက်မှုပုံမှန်တွေနဲ့တရားစွဲဆိုပြီးထောင်တန်တနည်းချမှတ်ခဲ့တာပါ။အမှုကိုဖေဖော်ဝါရီလ2ရက်နေ့ကမြောက်ဦးတရားရုံးမှာအယူခံဝင်ပြီးခရိုင်တရားရုံးမှာ3ချိန်မြောက်ကြားနာပြီးမှအခုလိုလွတ်ပေးလိုက်တာဖြစ်ပါတယ်အခုအခါဦးလောက်အောင်ညွန့်မှာလွတ်တော်စီဝေးတက်ဖို့အတွက်စစ်တွေမြို့ကိုရောက်ရှိနေပြီဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ
်မြန်မာစပကြီးမွေခေါ်ကိုခံပညာမျိုးစုံ3လက်ဝိတ်တမာအန်ဆန်အောင်လာဟာမြန်မာနိုင်ငံကိုစားပြုအဖြစ်အီဂျစ်နာမည်ကျော်တိုက်ခိုက်ရေးတမာမိုဟာမက်အာလီနဲ့မတ်လ18ရက်နေ့ရန်ကုန်သူဝနကွင်းမှာထိုးတက်ကြမှာဖြစ်ပါတယ်အခုပွဲဟာအောင်လအတွက်ပထမအကြိမ်မြန်မာပြည်အတွင်းထိုးတက်မဲ့ပွဲဖြစ်ပြီးဒီပွဲဟာအလွန်အရေးကြီးတယ်လို့
ကိုယ်နိုင်ငံကိုယ်လူမျိုးရှိမှအခုလိုထိုးတက်ရမှာအံ့ဩစရာခံစားချက်တခုခံစားတယ်လို့အန်ဆောင်အောင်လကဆိုပါတယ်ထိုးတက်ပွဲတစ်လျှောက်အောင်လဟာ16ပွဲနိုင်6ပွဲရှုံးခဲ့ပြီးပြန်ဘက်အလီကတော့10ပွဲနိုင်9ပွဲရှုံးထားသူဖြစ်ပါတယ်အသက်32နှစ်အရွယ်အန်ဆောင်အောင်လဟာကချင်ပြည်နယ်မြစ်ချင်းနားမြို့မှာမွေးဖွားခဲ့တာဖြစ်ပြီး2014ခုနှစ်မှာအမေရိကန်ပြည်ထောင်စုအန်ဒရူးစ်တက္ကသိုလ်မှာစိုက်ပျိုးရေးပညာသင်ယူနေရာက MMA ကစားသမားလောကကိုဝင်ရောက်ခဲ့ခြင်းဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်အတွင်းမှနေထိုင်တဲ့မျိုးနွယ်စုတစ်ခုကိုမုံဝန်းဗမာတိုင်းရင်သားလို့သတ်မှတ်လိုက်ကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးရုံးကနေထုတ်ပြန်ခဲ့ပါတယ်ဗမာတိုင်းရင်းသားလို့အစိုးရကနေတက်မှတ်လိုက်တဲ့အပေါ်ရှမ်းပြည်နယ်ဒေသခံတွေရဲ့အမြင်သဘောထားတွေဘလို့ရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေစူးစီးထားပါတယ်ရှင်
။ရှမ်းပြည်မြောက်ပိုင်းမိုးဆက်ခရိုင်ကုတ်ခိုင်မြို့နယ်တာမွန်းကျဲဒေသကတရုတ်စာပေတရုတ်ယဉ်ကျေးမှုအတိကတုံတဲ့မုံဝန်းလူမျိုးတွေဟာဗမာတပ်မတော်လက်အောက်ခံပြည်သူစစ်တပ်ဖွဲ့ဖွဲ့စည်းလာရာကနေနိုင်ငံသားခွင့်ထူးရလာတယ်လို့ရှမ်းတိုင်းတမျက်ဒီမိုကရေစီဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဆိုင်စောအောင်ကပြောပါတယ်
။သူတို့ကတရုတ်လူမျိုးဖြစ်တယ်ဒါပေမဲ့ဗမာပြည်မှာနေတာကြာပြီပေါ့ဗျာ။အဲ့ဒါတော့သူတို့စာပေရင်းကျင်းမှုကိုတည်ထောင်တယ်။အဲစာပေဝင်ကျင်းမှုကလည်းသူတို့ဆွေရစီမှာလက်မှတ်ပုံတင်တယ်ပေါ့ဗျာ။အဲ့ဒီကနေပြီးတော့သူစီတူစီလက်ဖြစ်တယ်။သူတို့နေမှာရောက်တဲ့ကိုနေပြူဟာမှုတိုက်ရင်မှုတွေနဲ့ခင်မင်ပြီးတော့အဲ့ဒီဟာတွေကသူတို့ကမုန်းဝန်လူမျိုးဆိုပြီးတော့မှသူတို့ကိုမှတ်ပုံတင်ပေးပါဆိုတောင်းဆိုတယ်ပေါ့
။ဘိုးစင်ဘေးစပမာပြီးမှနေလာတဲ့အတွက်သူတို့ဟာပမာတိုင်းရင်သားပဲလို့မုန်းဝန်ဒေတာခန်ဦးအာဖုံကပြောပါတယ်။
ကျွန်တော်တို့လည်းလူပဲဗျာအဖို့ကလည်းဒီမှာပဲတည်တယ်ပြီးတော့ကျွန်တော်တို့လည်းဒီမှာပဲမွေးရဆိုတော့ကျွန်တော်တို့တောက်လျှောက်ဒီမှာပဲနေနေလာတာကျွန်တော်တို့ပမာပဲပေါ့ဗျာပမာပြည်ထဲကတိုင်းရင်းသားပဲပေါ့
တိုင်းရင်းသားလူမျိုးတစ်မျိုးတတ်မှတ်ဖို့လူထုဆန္ဒခံယူရလိမ့်မယ်လို့ဆန်ပိုက်ကြနဲ့အက်ဒီတာချုပ်စာရေးဆရာရှမ်းစာပေပညာရှင်ဟွန်းကာယန်ကပြောပါတယ
်တကယ်လို့အဲ့ဒီလူမျိုးကိုတိုင်းရင်းသားဖြစ်လက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့ပမာပြည်မှာလက်ရှိနေထိုင်နေကြတဲ့တိုင်းရင်းသားလူမျိုးစုကြီးအကုန်လုံးရဲ့သဘောထားကိုရယူသင့်တယ်referendum သဘောမျိုးလိုအပ်ရင်လုပ်တင်တယ်။မဖြစ်မနေပြီးမယ်ဆိုရင်တော့မှနိုင်ငံသားအဆင့်ကိုအရင်ဆုံးပေးရပါမယ်။ဒီတိုင်းသားအဆင့်ကိုချက်ချင်းလက်ငင်းပေးလိုက်တယ်ဆိုတာသရုပ်စုတစ်ခုကသူ့လုပ်ပိုင်ခွင့်တရားနေတရားနည်းလမ်းမကျစွာလုပ်သွားတာပဲ။ဒါကိုကျွန်တော်အနေနဲ့လက်တင်ခံနိုင်ကြအကြောင်းမရှိပါဘူးလို့
။မြန်မာတိုင်းရင်းသား135မျိုးကနေ136မျိုးတိုးပြီးတိုင်းရင်းသားလူမျိုးစုတစ်ခုတတ်မှတ်လိုက်တာလားဆိုတာမေးခွန်းထုတ်စရာရှိတယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ်
။သူတို့ဟာဗမာနိုင်ငံသားလားဖြစ်တာလားဘုမဟုတ်ဒီလူမျိုး135မျိုးဆိုတာထဲမှာသဘမဖြည့်ပြီးတော့မှ136ဖြစ်တဲ့လူမျိုးတစ်မျိုးဖြစ်လာတာလားအဲ့ဒီဥစ္စာတွေကတော့မင်းဟုတ်တဲ့ပေါ့ဗျာဟာနော်
2010ရွေးကောက်ပွဲတုန်းကအဲ့ဒီဒေတာမှာရှိတဲ့လူမျိုးတွေစံတမဲ့ပေးနိုင်ဖို့နိုင်ငံတော်အေးချမ်းတရားရေးနဲ့ဖွံ့ဖြိုးရေးကောင်စီကနေမုံဝန်းပမာလူမျိုးတက်မှတ်ပြီးမှတ်ပုံတင်နိုင်ငံသားစစ်စစ်ရေးကထုတ်ပေးလိုက်တာဖြစ်တယ်လို့လည်းလူမှုကြီးကြပ်ရေးဝန်ကြီးဌာနကနေမတ်လ17ရက်နေ့ကထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာဒီနှစ်တွင်မှာတော့တောက်သုံးရေးပြက်လက်မှုတွေနဲ့ကြုံတွေ့နေကြရပါတယ်။ဒေတာကန်အာဏာပိုင်တွေအနေနဲ့ကတော့တောက်သုံးရေးပြဿနာကိုဖြေရှင်းဖို့ကြိုးပမ်းနေသလိုရခိုင်ဒေသအနှံ့အပြားရေးပြက်လက်မှုဖြစ်ပွားနေတဲ့အခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
။ရခိုင်ပြည်နယ်မင်းပြမြို့နယ်စံပလေကျေးရွာအုပ်စုအန်သဆံပြကျေးရွာသားတို့ကသူတို့ကြုံတွေ့နေရတဲ့တောက်သုံးရေးအခက်အခဲအခြေအနေကိုအခုလိုပြောပါတယ
်။ရေကတော့ဒီတိုင်းနဲ့ကတော့ရေကကြီးကွာတော့မကောင်းဘူး။ဒီတိုင်းကရေကနေဒါပေမဲ့ဒီနေ့ကျတော့ဒီရခိုင်ပြည်ရေကြီးရဲ့အချိန်မှာအန်သဆံပြရွာတို့ပတ်သွားတယ်။ဘောညောဘုံတော့အဲ့ဒီကံကိုရေကတူလိုက်တယ်တူလိုက်တော့အဲ့ရေကလောကဘုံမရှိအောင်ပြီးသွားတယ်အဲ့ရေသေးသေးလေးပဲဆက်တယ်အဲ့ရေကိုသုံးနေတယ်ကိုကလက်တော်အချိန်မှာတောက်ရေနေချိန်ကတော့
ဒီခေတ်တဲ့နိုင်ကရခိုင်ပြည်နယ်တစ်ခုလုံးရေလွှမ်းမှုခံခဲ့ရတဲ့အတွက်ကြေးရွာအများပြားကသောက်ရေကန်တွေအများအပြားရေလွှမ်းမှုတာခံခဲ့ရပြီးရေကန်တွေကရေတွေကိုစုပ်ထုပ်ခဲ့ကြရသလိုတချို့ကြေးရွာတွေမှာလည်းရေကန်တွေပျက်စီးခဲ့ပါတယ်ရခိုင်ပြည်နယ်ကြည်လာဒေသဖွံ့ဖြိုးရေးဦးစီးဌာနကညွှန်ကြားရေးမှူးဦးထွန်းဝေကသောက်သုံးရေအခက်ခဲဖြစ်နေတဲ့ရွာတွေကိုရေသန့်စပ်တွေနဲ့အကူအညီပေးနေတယ်လို့ဆိုပါတယ
်
တောင်ကုန်းမြို့နယ်တန်းလွဲ့ဒေသကကြည်ဝတချို့မှာလဲသောက်ရခခဲ့ပြဿနာနဲ့ကြုံတွေ့နေကြရပြီးအဲ့ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဒီလတစ်စက်တရာနဲ့မှလူထုအစည်းအဝေးတရက်ခွာဆိုထားပါတယ်။မြောက်ဦးမြို့နယ်ကကြည်ဝတချို့မှာလဲသောက်သုံးရခခဲ့ဖြစ်နေပြီးလမ်းမြေ AB လနဲ့မေလဆိုရင်သောက်သုံးရခခဲ့တဲ့ကြည်ဝတွေပုံများလာနိုင်တယ်လို့မြောက်ဦးမြို့နယ်စေပင်ဥက္ကဋ္ဌဦးဦးမောင်သန်းကအခုလိုပြောပါတယ်။ကျွန်
တော်တို့မြောက်မှာ
ကျွန်တော်တို့ဒီအဖြစ်အပျက်ရှိနေတာကတော့ကျွန်တော်တို့ဒီတောင်ပိုင်းကမြောက်ပိုင်းကနောက်ပိုင်းကတော့ဒီဆုံးတိုင်းမှာတော့အဖြစ်အပျက်ရှိနေတယ်။ဒီဒီလမ်းနဲ့ဒီလမ်းကတော့ဒီအဖြစ်အပျက်ရှိနေတယ်။အဲဒီဆက်မှာတော့ဘယ်လိုလုပ်ရလဲဆိုတော့ဒီကျေးရက်တက်ကျေးဥပဒေကတော့ကျွန်တော်တို့တက်ဆိုင်ဟာဒီအရေးကြီးတဲ့နောက်ပြီးတော့ဒီကန်တွေကိုဒီတိကျနေတဲ့အခြေအနေတွေ
ရေခခဲ့တဲ့ကြေးရွာတွေကိုကုန်းလန့်ရေလန့်တွေနဲ့အရှင်မင်းရေဖြန့်ဖြူနိုင်ဖို့အတွက်မြို့ပေါ်ကလူမှုအဖွဲ့စိတ်တွေနဲ့ရှိတ်ဆက်ပြီးစီစိုက်ထားတယ်လို့လေဦးမောင်သန်းကပြောပါတယ်။ရခိုင်ပြည်နယ်မှာသောက်သုံးရေရှားပါတဲ့ပုံနှကျွမ်းပေါက်တော်မြေပုံမြောက်ဦးမင်းပြားနိုင်ရေသိတော်စားတဲ့မြို့နယ်တွေမှာရေကန်ပေါက်130တကန်ကိုတိနိုင်မဲ့လာ30တရားနဲ့ကိုနောက်ဆုံးထပ်တူပွက်မယ်လို့ရခိုင်ပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။အစိုးရတဲ့အနေနဲ့အေယဝတီမြစ်ပေါ်ကမြစ်ဆုံရေကတာစီမံကိန်းအပါအဝင်တခြားရေကတာစီမံကိန်းအားလုံးကိုထောက်ရရဆိုင်ပေးဖို့နိုင်ငံတကာမြစ်ချောင်းများဆိုင်ရာအထိမ်းအမှတ်နေ့မှာကချင်ပြည်နယ်ဒေသခံတွေကနေဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
내자데이터드린다우디수시디셋데타이인드린로아시신고나신게자라바신디시신네두뷰이가틀르네어펫세간나리드린네드린사마리고뷰이인터넷웹사이트레이사 burmese.vuanews.com 마아탄네나신나이들루퇴탄드린리고로사네레펫로야바레뷰이아메리칸탄예드린자다브리니냐미마바다아시신니고워싱턴디시묘로가니다이터틀르네베니다바치마루뷰이가리틀르네드린네드린사마리고ကျမတို့ view internet ဆာမျက်နှာအပြင်ကို Facebook နဲ့ YouTube ဆာမျက်နှာတွေမှာလည်း view ကထုတ်လင်းတဲ့ရုပ်မြင်သံကြားစီစဉ်တွေကိုကြည့်ရှုလို့ရပါတယ်။ view ရဲ့သောရရှင်တွေကျမတို့ရှိကိုဝေဖန်အကြံပေးလိုတာပဲဖြစ်ဖြစ်စာရေးသားခြင်းနဲ့ဆိုရင်တချင်းတောင်းလို့ရဆိုရင်တော့ကျမတို့ရဲ့ email လိပ်စာက burmese@vuanews.com ဖြစ်ပါတယ်ရှင်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်မဲ့စစ်စင်ကနေကတော့ line meter 32 40 49နဲ့50လူကနေဖမ်းယူနာဆင်လို့ရပါတယ်အခုတော့သတင်းချင်းချုပ်ကိုကိုချွတ်ချော်သိန်းကကြီးညာပေးပါအောင်မယ်ရှင
်ဘာရဲဆဆုံရောက်ဖက်ကကျွန်းလွန်နေကျူးလွန်တဲ့စူးသွန်ရက်ဆက်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုမြောက်တယ်လို့သူသတ်မှတ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်ယာဇီဒီခရီးယန်နဲ့ရှီယာမွတ်စလင်တွေအပါအဝင်သူတို့ဘက်ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့ဒေသတွေကလူတွေပေါ်လူမျိုးတုံးတက်ဖြတ်မှုအတွက် Daesh တွေမှာတာဝန်ရှိတယ်ဆိုတော့ကျွန်တော်ရဲ့ဆုံးဖြတ်သတ်မှတ်ချက်ကိုပြောဖို့ရည်ရွယ်ချက်နဲ့ဒီကနေ့ဒီနေရာကိုကျွန်တော်လာတာပါလို့ဝန်ကြီးကယ်ရီကအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကိုဒီကနေ့မှပြောတာပါ Daesh ဆိုတာက IS အစွန်းရောက်ဖွဲ့ကို Arabic ဘာသာစကားနဲ့ခေါ်တဲ့နာမည်ပါ Syria နဲ့ Iraq နိုင်ငံတွေက IS စစ်သွေးကြောအဖွဲ့ကိုစီးရဲရတိုးမြင့်တက်ခိုက်တာကြောင့်လွန်ခဲ့တဲ့15လအတွင်း IS အဖွဲ့ရဲ့နေမြေ22ရာခိုင်နှုန်းဆုံးရှုံးပါတယ်ဒါပြင်ဒီနှစ်စကတည်းကဆိုရင်နေမြေ100ရာခိုင်နှုန်းဆုံးရှုံးတာရှိပါသေးတယ်ဒါဟာ IHS chain စောင့်ကြည့်လေလာရေးအဖွဲ့ရဲ့လေလာသုံးသပ်ချက်အရသိလာတဲ့ရလဒ်ပါစစ်သွေးကြွရရာပူပြီးတိကျဖြစ်လာနေပြီးတော့ရော်နေကြဆင်းလာနေပုံရတယ်လို့ IHS chain အဖွဲ့ကပြောပါတယ်ဆီးရီးယားနိုင်ငံကနေရုရှားတပ်ဖွဲ့တွေကိုယူသိမ်းထားတယ်ဆိုတော့မှပဲလိုအပ်တယ်ဆိုရင်နိုင်ပိုင်းတွင်အဲ့ဒီကိုရုရှားတပ်ဖွဲ့တွေပြန်လွှတ်နိုင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်ပြည်ပခအရှိန်မြင့်လာအောင်သူမလုပ်ချင်ပါဘူးလို့ဆီးရီးယားစစ်ပွဲမှာတာဝန်ထမ်းဆောင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုဂုံပြုချင်းမြင့်တဲ့အခမ်းအနားမှာသမ္မတပူတင်ကပြောပါတယ်တူရကီနိုင်ငံမှာရှိတဲ့ဂျာမနီနိုင်ငံရဲ့တန်တမာရေးဌာနတွေနဲ့အကြောင်းတွေကိုလူညုံရေးအကြောင်းပြချက်တွေနဲ့ဒီကနေ့ပိတ်ထားပါတယ်။တိုက်ခိုက်မှုဖြစ်လာနိုင်ခြေရှိတဲ့ဆိုတဲ့ခိုင်လုံတဲ့သတင်းတွေကိုလူညုံရေးတပ်ဖွဲ့တွေကရထားတာကြောင့်အန်ကာရာမြို့တော်ကတန်ယုံအစ္စတန်ဘူမြို့ကကောင်စစ်ဝင်ယုံနဲ့အဲ့ဒီမြို့နှစ်မြို့လုံးမှာရှိတဲ့ဂျာမန်အကြောင်းတွေကိုပိတ်ထားလိုက်ရတယ်လို့ဂျာမန်နိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကဘာလင်မြို့တော်မှာသတင်းနောက်တွေကိုပြောပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရေမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ကျွန်မခင်ပြူထွေးပါFew American တန်ရဲ့ကြာတာရင်းညအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line meter 24 30နဲ့ 25 50နဲ့အစောပိုင်းနာရီဝယ်9နာရီကနေ9နာရီခွဲထိကိုတော့ line meter 190 kHz 1905ကနေအတန်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.